Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ2024ခုနှစ်ဩဂုတ်လ12ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီခန့် VOA မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုစတင်ထုတ်ပြန်ပါပြီ။ VOA ရဲ့ website, YouTube နဲ့ Facebook စာမျက်နှာတွေကလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်။ကျွန်တော်ဒီမောင်သားမှာ
ရုရှားနိုင်ငံအနောက်ချမ်း Kursk ဒေသနေရာအတော်များများမှာယူကရိန်းတပ်တွေဝင်ရောက်လာတာကိုဟန်တာခဲ့တယ်လို့ရုရှားဘက်ကပြောပါတယ်။အီရန်နိုင်ငံရဲ့ဒေါ်လာရင်းအဆောင်တပ်တွေဟာအီရန်အနောက်ဘက်ခြမ်းမှာစီးရီလေ့ကျင့်မှုတွေပြုလုပ်နေပါတယ်။ပြည်ထောင်နိုင်ငံ Paris မြို့မှာတရင်းနှစ်ပတ်ကျော်ကြာခဲ့တဲ့ Olympic အားကစားပြိုင်ပွဲပိတ်ပွဲအခမ်းအနားကိုတင်သစ်အမျိုးသားအားကစားယုံကြည်မှကျင်းပပြုလုပ်ခဲ့ပါတယ
်။အဲဒီလိုထိတ်တန့်ရောက်သတင်းတွေအပြီးမှာတော့ Thai ဘက်ကမြန်မာတွေလုပ်နေတဲ့လုပ်ငန်းတွေပောက်ကွဲမှုအကြောင်းနဲ့ American တပ်ပရရွေးကောက်ပွဲမှာဒုတိယတပ်ပရလောင်းတွေကတည်ရောက်မှုရှိတယ်မရှိတယ်သတင်းဆောင်ပါတွေကိုကြားကြမှာပါ။အပစင်စီစဉ်မှာတော့ဒီမိုကရေစီဆွေးနွေးခွဲကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းတွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုရင်ဆုံးတော့ဒီကိစ္စနဲ့တရားရုံးသတင်းတွေကိုကိုသားညူမှပြောပြပါမယ
်။ရုရှားနိုင်ငံအနောက်ချမ်းကော့စ်ဒေသနေရာတော်များများမှာဒီရုရှားယူကရိန်းနေဆက်ကနေအတွင်းပိုင်းကီလိုမီတာ30အထိယူကရိန်းတပ်တွေဝင်ရောက်လာတာကိုဟန်တားနိုင်ခဲ့တယ်လို့ရုရှားဘက်ကတော့ပြောပါတယ်။ပြီးခဲ့တဲ့6ရက်အတွင်းရုရှားနိုင်ငံတဲကိုယူကရိန်းတပ်တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့ဆိုတော့ယူကရိန်းသမ္မတဇယ်လင်စကီးကပထမဆုံးချိန်တွေ့ခွိုက်ပြီးတော့ဝန်ခံခဲ့ပါတယ်။ရန်သူတပ်ဖွဲ့တွေကတန်ကြပ်ကယူနေတဲ့ဒူရုရှားပိုင်းတဲ့တဲကိုဝင်ရောက်ဖို့ကြိုးပမ်းမှုကိုရုရှားတပ်တွေဟန်တားနိုင်ခဲ့တယ်ဆိုပြီးတော့ရုရှားကာကွယ်ဌာနကနေကြေညာခဲ့ပါတယ်။ယူကရိန်းနယ်စပ်ကနေအတွင်းပိုင်းကီလိုမီတာ30ဝန်းကျင်မှာရှိတဲ့ရုရှားပိုင်းကျေးရွာတွေအနီးယူကရိန်းတပ်တွေဝင်ရောက်လာတာကိုပိတ်ဆို့နိုင်ခဲ့တာလို့ရုရှားဘက်ကပြောဆိုတာပါ။ရန်သူရဲ့နေမြေတဲ့အထိထိုးဝင်ဖို့အတွက်ယူကရိန်းစီးရေလှုပ်ရှားမှုတွေရှိနေတယ်ဆိုပြီးတော့ယူကရိန်းသမ္မတဇယ်လင်စကီးကလည်းညပိုင်းရုပ်သံမေးခွန်းမှာဝန်ခံပြောဆိုပါရတယ်။တနင်္ဂနွေနေ့ညမှာယူကရိန်းရဲ့မြို့တော် Kiev ကိုပြစ်မှတ်ထားပြီးတော့ရုရှားဘက်က drone နဲ့ဒုံးကျည်ပစ်ခတ်မှုကြောင့်အသက်၄နှစ်အရွယ်ကလင်းငယ်အပါအဝင်လူနေဦးသေဆုံးပါတယ်။တချင်ထဲမှာတော့ယူကရိန်းဘက်ကပစ်လွှတ်တဲ့ဒုံးကျည်တစ်စင်းကိုရုရှားလေကြောင်းကာကွယ်ရေးကပစ်ချလို့လူနေအဆောက်အုံပေါ်ပြတ်ကျပြီးတော့14ဦးထိခိုက်ဒဏ်ရာရတယ်လို့ရုရှားပိုင်း Kursk ဒေသအုပ်ချုပ်ရေးမှူးကပြောပါရတယ်။ယူကရိန်းမြို့တော် Kiev ရဲ့စင်ကြေဘုံရပ်မှာရှိတဲ့လူနေရပ်ကွက်ကိုဒုံးကျည်အစိပ်ပိုင်းတွေထိမှန်ပြီးတော့အပြက်စီးပုံတွေကြားမှာအသက်35နှစ်အရွယ်မျိုးသားတအူးနဲ့သူ့ရဲ့ကလင်းငယ်ရဲ့ရုပ်လောင်းတွေ့ရတယ်ဆိုပြီးယူကရိန်းရေးပေါ်ဌာနကဒင်းဦးနေနေမှာထုတ်ပြန်ပါတယ်ဒီတိုက်ခိုက်မှုကြောင့်နောက်ထပ်လူ3ဦးလည်းထိခိုက်ဒဏ်ရာရခဲ့ပါတယ်ခင်ဗျာဣသရေလရန်သူတွေဟာအရင်ကမလုပ်ဖူးတဲ့အန္တရာယ်မျိုးနဲ့ဣသရေလကိုအန္တရာယ်ပြုဖို့ချင်းချောက်နေတယ်လို့ဣသရေလကာကွယ်ဝင်ကြီး Yoav Gallant ကပြောပါတယ်ဣသရေလနိုင်ငံတွင်စစ်စခန်းတစ်ခုမှာဣသရေလကာကွယ်တပ်ဖွဲ့ဝင်တွေကိုဣသရေလကာကွယ်ဝင်ကြီးကတနင်္လာနေ့တွားရောက်မေးခွန်းပြောဆိုခဲ့တာပါဣသရေလဟာမတ်စစ်ပွဲဟာဒေသတွင်းမှာစစ်ပွဲကြီးဖြစ်နေပို့ပြီးတော့ကျေပြန့်လာပွဲချင်းချောက်မှုတွေကြုံရချိန်မှာပဲဣသရေလကာကွယ်ဝင်ကြီးရဲ့အခုမှတ်ချက်ထွက်ပေါ်လာတာပါဇူလိုင်30ရက်နေ့ကဟာမတ်နိုင်ငံရေးခေါင်းဆောင်အစ္စမီဟာနီယတ်အီရန်နိုင်ငံမြို့တော်မှာလှုပ်ကြံခံခဲ့ရတဲ့နောက်ပိုင်းဒေသတွင်းမှာတင်းမာမှုတွေတိုးလာနေပါတယ်ဒီလှုပ်ကြံတိုက်ခိုက်မှုဟာဣသရေလရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့ယူဆကြပါတယ်ဒီတော့လေအီရန်ဘက်ကလက်တော့ပြန်လိမ့်မယ်လို့တွက်ဆထားတာပါ။ပြီးခဲ့တဲ့ဧပြီလအတွင်းတုန်းကဒီဆီးရီးယားမှာရှိတဲ့အီရန်တိုင်ယွန်ဝင်းတစ်ခုကိုဣသရေလကတိုက်ခိုက်ခဲ့တဲ့နောက်ပိုင်းအီရန်ဘက်ကဘုံကျဲဒရုန်းယာဉ်190ခရုစ်ဒုံးကျည်30ကျော်ပဲ့ထင်းရိုက်ဒုံး120ကျော်နဲ့ဣသရေလကိုတံပြန်တိုက်ခိုက်ခဲ့မှုပါတယ်။ဣသရေလအမေရိကန်နဲ့ခြားနိုင်ငံတွေကအဲ့ဒီမှာအတော်များများကိုဖျက်ချပစ်ခဲ့ပါတယ်။အရိကပစ်ခတ်မှုတချို့ကိုယီမာနိုင်ငံတွင်းကနေပြီးတော့ဆောင်ရွက်တာလည်းဖြစ်ပါတယ်။အာဖဂန်နစ္စတန်မှာတော့တာလီဘန်အာဏာပိုင်တွေကဖမ်းထားတဲ့အမေရိကန်လူမျိုး3ဦးလွတ်မြောက်လာစီဖို့အတွက်နီလမှန်သမျှဆောင်ရွက်သွားမယ်လို့အမေရိကန်ပြည်ထောင်စုဘက်ကကြေညာထားပါတယ်။တာလီဘန်တပ်တွေမြို့တော်ကဘူးကိုဝင်ရောက်စီးနင်းပြီးတော့အာဏာပြန်ယူခဲ့တဲ့နောက်တစ်နှစ်ခန့်ကြာ2022ခုနှစ်ထဲမှာရိုင်ယန်ကော့ဘတ်မမုဒ်ဟာဘီဘီနဲ့ဂျော့ချ်ဂလစ်မန်တို့3ဦးတရားစီဖမ်းခံခဲ့ကြရတာဖြစ်ပါတယ်။သူတို့3ဦးနဲ့မိသားစုဝင်တွေအတွက်စုမုံကောင်းတောင်းပေးပါတယ်လို့အဲ့ဒီတဲက2ဦးဖမ်းဆီးခံခဲ့ရတဲ့2နှစ်မြောက်နှစ်ပတ်လည်နေ့မှာအာဖဂန်ဆိုင်ရာအမေရိကန်ထူးကူစလေသောမတ်စ်ဝက်ပစ်က X လူမှုဆမ်မီနာမှာရေးပါတယ်သူတို့တွေကိုမိသားစုတွေတဲပြန်လဲပို့ဆောင်နိုင်အောင်လို့နီလာမှန်သမျှနဲ့ကြိုးပမ်းသွားမယ်လို့လည်းဖော်ပြပါတယ်သူတို့သုံးဦးထိန်းသိမ်းခံရတာတော့ကြာမြင့်နေပြီးတော့သူတို့ရဲ့မိသားစုတွေမှာလည်းမဖော်ပြနိုင်တဲ့နာကျင်မှုတွေကြုံတွေ့နေရတယ်လို့လည်းဒဇဂန်များကိစ္စကိုင်တွေဆောင်ရတဲ့အမေရိကန်သမ္မတရဲ့ထူးကူစလေကလည်း X လူမှုကွန်ရက်မှာရေးပါတယ်အဲ့ထက်ကကိုဘတ်ဟာအကူအညီပေးလို့သာတူဖြစ်ပြီးတော့အာဖဂန်မှာနှစ်ပေါင်းများစွာသူ့မိသားစုနဲ့နေလာခဲ့တာပါတာလီဘန်တို့အာဏာပြန်ယူပြီးတဲ့2022ခုနှစ်ဩဂုတ်လအတွင်းမှာသူ့ကိုအာဖဂန်ကနေပြီးတော့ကယ်ထုတ်ခဲ့ရပါတယ်ဒါပေမဲ့လို့2022ခုနှစ်မှာသူအာဖဂန်ကိုပြန်သွားပြီးတော့အဲ့မှာအဖမ်းခံခဲ့ရတာပါ ဂလစ်ဘန်ကတော့အာဖဂန်ကိုဥပဒေနဲ့ညီသွားတဲ့ခီးသွားဧည့်သည်တူဖြစ်ပြီးတော့တာလီဘန်ထောက်လှမ်းရေးဘက်က2022ခုနှစ်ဒီဇင်ဘာလထဲမှာသူ့ကိုဖမ်းဆီးခဲ့တာဖြစ်ပါတယ်ဟာဘီဘီကတော့အာဖဂန်နဲ့အမေရိကန်စီးပွားရေးလုံခြုံရေးတူဖြစ်ပြီးတော့2022ခုနှစ်ဩဂတ်လ10ရက်နေ့မှာဂဘူးမြို့မှာဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ
မနေ့ကစီစဉ်လေးကို24နာရီထုတ်လွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Beam ဂျိုရု Channel 101ဒါမှမဟုတ်လေ Thaicom 6ဂျိုရု Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်။ဒါပြင် Video မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။
View American တန်ရဲ့တင်းလာနေမှနဲ့ပိုင်းနိုင်ငံတကာသတင်းတွေဆက်လက်တင်လွှင့်နေပါတယ်။အီရန်နိုင်ငံရဲ့တော်လန်ရေးအဆောင်တက်တွေဟာလာမယ့်အင်ကာနေအထိအီရန်နောက်ဖက်ချမ်းမှာစီးလိကျမှုတွေပြုလုပ်နေတယ်ဆိုပြီးအီရန်နိုင်ငံပိုင်သတင်းကတနင်္လာနေ့မှာကြေညာပါတယ်။အီရန်နိုင်ငံနဲ့နေချင်းဆက်နေတဲ့အီရန်နောက်ချမ်းကမတ်ရှောပြည်နယ်ထဲမှာစီးလိကျမှုတွေကိုတောက်ကြနေကြတဲ့ကစပြုလုပ်နေတာလို့တိုက်ရရှိသူပြောဆိုတာကိုကူကားပြီးတော့အီရန်နိုင်ငံပိုင်သတင်းဌာနကကြေညာသွားတာပါ။အီရန်ရဲ့မြို့တော်တီဟရန်မှာဇူလိုင်30ရက်နေ့ကဟာမတ်စ်အကြီးအကဲလှုပ်ကြံခံခဲ့ရတဲ့နောက်အစ္စရေးကိုလက်တော့ပြန်မယ်လို့အီရန်ဘက်ကကြုံဝါထားချိန်မှာပဲအခုလိုမျိုးစီးလိကျမှုပြုလုပ်လာတာပါဇူလိုင်30ရက်နေ့ဟာနီယက်ဒီဆုံးမှုမှာအစ္စရေးလက်ချက်ဖြစ်တယ်လို့အီရန်ရောဟာမတ်စ်အဖွဲ့ကပါဆွဆွဲထားပါတယ်အစ္စရေးဘက်ကတော့ညင်းဆိုတာဖြစ်စီဝန်ကဏ္ဍဖြစ်စီတစုံတစ်ခုမှတုံ့ပြန်ထားတာမရှိပေမဲ့အစ္စရေးနဲ့ဟာမတ်စ်အကြားဂါဇာစစ်ပွဲဟာအရှိလေပိုင်းစစ်ကြီးဖြစ်လာမှပုံစံထိခြေပြလာမှကိုစိုးရိမ်မှုတွေတိုးလာပါတယ်အရင်ကမရှိခဲ့ဘူးတဲ့နီးနဲ့အန်ဒီယပြုလာသူမှန်သမျှကိုအရင်ကမရှိခဲ့တဲ့နီးနဲ့ပဲပြန်တုံ့ပြန်မယ်လို့အစ္စရေးကာကွယ်ရေးဝန်ကြီးဂါလတ်ကအီရန်နဲ့ဟစ်ဘူလာတို့ကိုသတိပေးပြောဆိုထားပါတယ်အစ္စရေးအနေနဲ့နောက်ထပ်စစ်မျက်နှာပြင်ထပ်တိုးဖို့မလိုလားဘူးဒါပေမဲ့လည်းပြင်ဆင်ထားပါတယ်လို့လည်းပြောဆိုပါတယ်ဂရိနိုင်ငံမျိုးတော်နီးမှာရှိတဲ့တော်မီဟာရာသီဥတုအပူနဲ့လေတိုက်မှုကြောင့်အလျင်မြန်ကြီးထွားလာတာကိုမိသက်တပ်ဖွဲ့တွေကထိန်းချုပ်နိုင်ဖို့ကြိုးပမ်းနေကြပါတယ်။တော်မီကြောင့်မလို့ဂရိရဲ့မျိုးတော်အီသန်ဒဝိုက်မိခိုးတိတ်တွေလွှမ်းခြုံနေပြီးတော့အီသန်မျိုးနီးမှာရှိတဲ့ဗာနာဗာကြီးရွာမှာဒေသခံတွေအိုးရင်ဆွန့်ခွာထွက်ပြေးကြရပါတယ်။မိဟာတနင်္လာနေ့ညနေ3နာရီလောက်ခဲကစတင်လောင်ကျွမ်းပြီးတော့အီသန်မျိုးရဲ့မြောက်ပိုင်းမိုင်20လောက်ပဲဝေးတဲ့ကြီးရွာအထိကိုအလျင်မြန်ကူးဆက်လာခဲ့ပါတယ်။မိသက်လီရင်ဆက်နေစည်းရဟရင်80နဲ့တူမိသက်သမား250ကျော်မိကိုထိန်းချုပ်နိုင်ဖို့ကြိုးပမ်းနေပါတယ်။အနီးအနားနေရာ၅ခုကဒေသခံတွေဘလို့ရရှောင်ဖို့အတွက်အာဏာပိုင်တွေကသတိပေးချက်ထုတ်ထားပါတယ်။အခုຫນွေတွေမှာဂရိနိုင်ငံတဝန်းယာနဲ့ချီမီတော်မီလောင်နာတွေဖြစ်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ဆောင်းရာသီမှာပူနွေးနေပြီးတဲ့နောက်အခုဂျွန်နဲ့ဂျူလိုင်လမှာဆိုရင်စံချိန်တင်အပူချိန်မြင့်တက်ခဲ့ပါတယ်။တခြားမြေသေးပင်လယ်ဒေသတွေလိုပဲကမ္ဘာဥတုရာသီဖောက်ပြန်မှုပြောင်းလဲမှုတွေကြောင့်၆သိပ်ပူပြင်းမှုကနေပြီးတော့တော်မီတွေထိဖြစ်လာရဲဆိုပြီးတော့သိပ္ပံပညာရှင်တွေကပြောပါတယ်။ဥရောပတလွှာ2023တော်မီလောင်ရာသီဟာရာစုနှစ်တွေအတွင်းအဆိုးဆုံးဖြစ်ခဲ့တယ်လို့ဥရောပကော်မရှင်အစိုးရကတစောင်းမှလည်းဖော်ပြပါတယ်။အခုလအတွင်းမှာပဲဂရိလိုပဲဒီစပိန်နဲ့ဘောလ်ကန်ဒေသမှာအပူချိန်မြင့်တက်မှုနဲ့အတူမီလောင်မှုတွေလည်းရှိခဲ့ပါတယ်ခင်ဗျာ။ပြည်သက်နိုင်ငံပဲရစ်မြို့ဟာသတင်းထပ်ပတ်ကြော်ကြားခဲ့တဲ့အိုလံပစ်အားစားပြိုင်ပွဲပိတ်ပွဲအခမ်းအနားကျင်းပပြီးတော့အိုလံပစ်အားစားပွဲအလံကို2028နယူးယောက်ဒီအိုလံပစ်အားစားပွဲကိုလက်ခံကျင်းပမယ်လော့စ်အိန်ဂျလိစ်မြို့တော်ဝင်ထံကိုလွှဲပြောင်းပေးခဲ့ပါတယ်။ဟောလိဝုဒ်မင်းသားတွန်ကရုစ်ကလည်း Mission Impossible ရုပ်ရှင်တွေကအတိုင်းအားစားယုံခေါင်းမိုးကနေဆင်းလာပြီးတော့အလီမြို့တော်ဝင်ထံကအိုလံပစ်အလံကိုလက်ဆင့်ခံယူပါတယ်။နောက်ဒီအားကစားယုံကြီးကနေပြီးတော့စိုက်ကန်နဲ့ထွက်ခွာပြီးတော့အမေရိကန်ပြည်အောင်စုအယ်လီမြူစီကိုတည်ဆောင်လာတဲ့ဇက်ဝင်ကန်းပုံစံရိုက်ကူးထုတ်လွှင့်သွားပါတယ်။အိုလံပစ်အားကစားအလံကိုအမေရိကန်ပြည်အောင်စုအယ်လီကိုလွှဲပြောင်းလိုက်တဲ့တည်ဆတ်မှုဖြစ်အဆိုတော်ဘီလီအဲလစ်နဲ့တခြားအမေရိကန်အဆိုတော်တွေလည်းပါဝင်ဖြောပြပါတယ်။အိုလံပစ်အားကစားပြိုင်ပွဲပိတ်ပွဲကိုကမ္ဘာနိုင်ငံအရရကထောင်နဲ့ချီတဲ့အားကစားသမားတွေတက်ရောက်ခဲ့ကြပါတယ်။အားကစားရုံပြင်ပမှာလည်းအားကစားပရိသတ်တွေစုဝေးခဲ့ပါတယ်။ပရိသတ် 9,000 ထက်တက်ရောက်မယ်ဆိုပြီးတော့ခမ်းမန်းထားပါတယ်။ပိတ်ပွဲကျင်းပတဲ့အားကစားရုံပြင်ပမှာလည်းအားကစားပရိသတ်တွေကအများပြားစုဝေးခဲ့တာဖြစ်ပါတယ်ခင်ဗျာ။
ထိတ်တဲရောက်သတင်းတွေကိုကိုသားညူကကြေညာပေးခဲ့တာပါ။အမေရိကန်နိုင်ငံရဲ့သတင်းစောင်းပါးကိုမတင်ပြပြီးမှအခုတော့ထိုင်းဘက်ကသတင်းစောင်းပါးတစ်ပုဒ်ကိုတင်ပြပါမယ်။ထိုင်းနိုင်ငံအယုဒ္ဓယာခရိုင်ဘာဆိုင်မြို့စနမ်ချိုင်ကျေးရွာအုပ်စုကတင်မောချင်းတစ်ခုမှာအိုဟူလာ9ရက်နေ့ကအလုသမားတွေအလုလုနေတော့ပောက်ကွဲမှုဖြစ်ပွားခဲ့တာကြောင့်မြန်မာအလုသမားတို့နေဆုံးခဲ့ပြီး9ဦးတန်ရရှိခဲ့ပါတယ်။ဒီသတင်းကိုပြည်သတင်းတော်မအေးမှာသတင်းပေးပို့ထားပါတယ်
။အယုဒ္ဓယာခရိုင်ဘာဆိုင်မြို့စနမ်ချိုင်ကျေးရွာအုပ်စု6မှာရှိတဲ့တင်မောချင်းတို့ခုမှာဩဂုတ်လ9ရက်နေ့ကအလုတ်သမားများအလုတ်လုံနေစဉ်ပောက်ကွဲမှုဖြစ်ပွားခဲ့တာကြောင့်မြန်မာနှစ်ဦးသေဆုံးခဲ့တယ်ဆိုပြီးအလုတ်သမားရေးနှုတ်ရှားသူဦးမိုးကျိုးကအခုလိုပြောပါတယ်
ဖြစ်စီရတော့ဒီထိုင်းနိုင်ငံအလယ်ပိုင်းအယုဒ္ဓယာပြည်နယ်ထဲကကြီးရွာတစ်ခုမှာရှိတဲ့တင်မောချင်းလုပ်ငန်းပွဲတစ်ခုထဲမှာမတော်ဆဖြစ်ပွားပြီးတော့ဒဏ်ရတာ9ယောက်ရှိတယ်9ယောက်တည်ဆုံးတယ်အဲ့ဒီတည်ဆုံးသူ9ယောက်ကမြန်မာလူသားတွေဖြစ်အဲ့ဒါနဲ့ပတ်သက်ပြီးတော့လုပ်ငန်းဝင်ကတာဝန်ရှိသူတွေကအစောတလင်မှတ်ချက်ပေးတာကတော့ဆက်လက်တောက်ပြီးတော့ဆက်လက်မီးပစ်လိုက်တဲ့အတွက်ပေါ်စာမီးကြောင့်မလိုလားစွာပောက်ခွဲတဲ့ပုံစံမျိုးပြောထားတာရှိတယ်တက်ကျွမ်းနဲ့မြန်မာတိုင်းဝိုင်းကလည်းအကူအညီပေးဖို့ပန်ကြားတယ
်ဒီဆုံးသူတွေအတွက်နင့်နာကြေးရဖို့မြန်မာလူမှုအတိုင်းဝိုင်းကလည်းအကူအညီပေးစေခြင်းနဲ့ဆိုပြီးဦးမိုးကျိုးကဆက်ပြောပြပါတယ
်မြန်မာတိုင်းပြောတော့တိုင်းသူခွေရှိနေများအဖွဲ့ဖြစ်တဲ့ HRDF ကိုဆက်သွယ်လိုက်ပါဒုတိယလည်းကြောင့်တော့ဆိုင်းနိုင်ငံအလုပ်သမားဆိုင်ရာစီရင်ဆက်သွယ်လိုက်ပါဒီကိစ္စကလုပ်ငန်းခွင်မှာမတော်ဆဖြစ်ပွားပြီးတော့အသက်ဆုံးတဲ့ဒုတိယဆေးရဆေးအတွက်အသက်ဖို့ဇော်ကြီးရပိုင်ခွင့်ရှိပါတယ်ထိုင်းဥပဒေအရဆိုရင်တန်ငွေ15သိန်းချီတတ်မှတ်ထားပြီးတော့ကောင်းစနအထောက်ထားနဲ့စောက်ထားတင်ပြမှုခိုင်လုံရင်ခိုင်လုံတယ်လို့အသက်ဖို့ဇော်ကြီးတွေအတိအကျရရှိမှာဖြစ်တဲ့အတွက်အားလုံးဝိုင်းဝန်းကြိုးပမ်းစီခြင်း
အခုတင်မောချင်းကတော့လွန်ခဲ့တဲ့၈နှစ်ခန့်ကလည်းအခုလိုမျိုးပေါက်ကွဲမှုဖြစ်ပွားခဲ့ပြီး၄ဦးသေဆုံးခဲ့ပူပါတယ်အခုအခါမှာတော့သေဆုံးသူတွေကဒဏ်ရာရသူတွေပါမြန်မာလူသမားတွေဖြစ်ကြတယ်လို့ဆိုပါတယ်ထိခိုက်ဒဏ်ရာရရှိသူတွေကိုအယုဒ္ဓယာစီရင်ကိုပို့ဆောင်ပြီးတဲ့နောက်ဆေးဝါးကုသမှုတွေလုပ်ပေးနေတယ်လို့လည်းသိရပါတယ်ရှင
်အခုတော့နိုင်ငံတကာဘက်ကြည့်ကြအောင်ပါအမေရိကန်သဗ္ဗရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ဖို့ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်သဗ္ဗရလောင်းတွေဟာအခုအခါမှာလက်တွဲပဲဒုတိယသဗ္ဗရလောင်းတွေကိုရွေးချယ်ပြီးပါပြီအခုလိုရွေးချယ်လိုက်တဲ့သူတွေဟာလာမယ့်နိုဝင်ဘာမှာကျင်းပမယ့်သဗ္ဗရရွေးကောက်ပွဲမှာအနိုင်ရဖို့ဘလောက်အထောက်အကူဖြစ်မှာပါလဲတင်မောဆက် JD Vance တို့ဟာဒုတိယသဗ္ဗရလောင်းတွေအနေနဲ့သဗ္ဗရလောင်းတွေကိုဘယ်လိုပုံစံမျိုးနဲ့အထောက်အကူပြုနိုင်ပါမလဲဒါနဲ့ပတ်သက်ပြီး Veronica Borderos Iglesias ပြပုထားတဲ့သတင်းကိုကိုအောင်ကတင်ပြထားပါတယ
်ပန်ဆယ်ဗေးနီးယားပြည်နယ်မှာဩဂုတ်လ6ရက်နေ့ကကျင်းပတဲ့မင်းဆယ်စည်းရုံးပွဲအတွင်းဒုသမရကမလာဟဲရစ်ကမင်နီဆိုရာပြည်နယ်အုပ်ချုပ်ရေးမှူးတင်မော့စ်ကိုဒီမိုကရက်ဒုသမရလောင်းအဖြစ်ရွေးချယ်ကြေညာခဲ့ပါတယ
် In his state သူပြည်နယ်မှာဆိုရင်ဖြတ်သန်းမှုအတွေ့အကြုံအရသူဟာစံပြအကြီးအကဲတယောက်ပါဒုသမရစဖြစ်ပြီးဆိုတာနဲ့တင်မော့စ်ဟာတာဝန်ထမ်းဆောင်ဖို့အဆင့်တင်ဖြစ်နေမှာပါ
Republican သမ္မတလောင်းဒေါ်နယ်ထရမ့်ကလည်းသူ့ရဲ့လက်တွဲပဲ Ohio ပြည်နယ်ထက်လွတ်တော်အမတ် JD Vance အကြောင်းချီးမွမ်းပြောဆိုခဲ့ဘူးပါတယ်။ဒါပေမဲ့လည်းခုအခါမှာတော့ဒုသမ္မတရေရဲ့အခန်းကဏ္ဍဟာအရေးမကြီးတဲ့အကြောင်းပြောဆိုပြန်ပါတယ်
။ And I think this is well documented.
ဒီကဘဝနဲ့ရောက်ဒုသမ္မတကဘာမှအထောက်အကူဖြစ်မှာမဟုတ်ဘူးဆိုတော့သမိုင်းမတန်းနေရအထင်ရှားတွေ့နိုင်မှာ။တကယ်တမ်းကျတည့်ရောက်မှုမရှိဘူးလို့ပဲပြောရမှာပေါ့။အခါကသမ္မတရေကောက်ပွဲပါ
ဒုသမရတွေဟာအမေရိကန်သမရတွေရဲ့မူဝါဒတွေကိုနောက်ကနေလိုက်ပြီးတော့ပံ့ပိုးပေးသူတွေဖြစ်တာကြောင့်သူတို့ရဲ့အခန်းကဏ္ဍကိုတိတ်တရိမထားမိကြသလိုအရေးမကြီးတဲ့အောင်လဲထင်ရကြတယ်လို့သုံးသက်သူတွေကပြောပါတယ်ဒါပေမဲ့လည်းသူတို့ဟာအကြောင်းတစ်စုံတရာကြောင့်သမရဟာသူ့တာဝန်ကိုဆက်မထမ်းဆောင်နိုင်တဲ့အခါမှာသမရနေရာကိုဆက်ခံနိုင်တဲ့ဒုတိယနေရာမှာရှိနေပြီးတော့ပါတီရဲ့မူဝါဒတွေကိုအကောင့်ထဲပေါ်ရမယ်အဓိကနေရာမှာရှိနေတယ်လို့လည်းဆိုပါတယ်
Their role is really to act as a support.
ဒုသမရအခန်းကဏ္ဍဆိုတာကကိုစားတဆင့်တာဝန်ယူတာပါ။သမရရဲ့မူဝါဒတွေကိုကူညီအကောင့်ထဲပေါ်ဖို့ပြည်တွင်းနဲ့နိုင်ငံတကာမှာသမရရဲ့စွမ်းဆောင်နိုင်ရည်တိုးချဲ့ဆောင်ရွက်နိုင်အောင်ပံ့ပိုးဖို့ပါ။1992ခုနှစ်တုန်းကဘီလ်ကလင်တန်ဟာအယ်ဂိုကိုရွေးလိုက်တာအလွန်ကောင်းပါလေ။အစွန်းရောက်သဘောထားကင်းတဲ့တောင်ပိုင်းကလူငယ်နှစ်ဦးဟာဥဆောင်မှုကဏ္ဍမှာမျိုးဆက်အပြောင်းအလဲလုပ်ဖို့လိုအပ်တယ်ဆိုတဲ့သတင်းစကားပါနိုင်ခဲ့ပါတယ
်။ဒါပေမဲ့လည်းရွေးချယ်မှုမှားခဲ့တာတွေလည်းရှိခဲ့ဘူးလို့ Goldstein ကပြောပါတယ်။2008ခုနှစ်တုန်းက Republican ထက်လွတ်တော်အမတ် John McCain သမ္မတရွေးကောက်ပွဲဝင်စမှာ Alaska ပြည်နယ်ဥချုပ်ရေးမှူး Sarah Palin ကိုဒုသမ္မတလောင်းဖြစ်ရွေးခဲ့တာပါ။ Sarah Palin ရဲ့ပြောဆိုမှုတွေနဲ့ပတ်သက်ပြီးသတင်းမီဒီယာတွေ Hata TV အစီအစဉ်မှာရည်စရာဖြစ်လောင်ပြောင်ခဲ့ပါတယ်
And she really became a figure who was
မဲဆွေစီယုံမွဲကာလတွေမှာသူ့ဘော်တချို့ကချို့ပြောဆိုတာတွေခံခဲ့ရပါတယ်ဒီလိုအခြေအနေတွေကြောင့်မကိန်းဘော်ထိခိုက်ခဲ့ပါတယ်ဒါပေမဲ့အဲ့ဒါကြောင့်မကိန်းရှုံးခဲ့တာတော့မဟုတ်ပါဘူ
းဒီရွေးကောက်ပွဲမှာဒီမိုကရက်ဒုသမ္မတလောင်းဖြစ်ရွေးထားသူတင်မော့ရဲ့ဒီစီးပွားရေးအဆင်ပြေတဲ့မိသားစုဘဝတွေတည်ဆောက်နိုင်ရေးအစီအစဉ်ဟာမဲဆန္ဒရှင်တွေကိုဆွမ်းဆောင်နိုင်မဲ့အစီအစဉ်တစ်ရပ်ဖြစ်လဲ Harris မဲဆွေစီယုံရေးအဖွဲ့ကမျှော်မှန်းထားတာပါ
A version of being
မိသားစုဘဝကိုအလေးထားတယ်ဆိုတာကမျိုးဆက်ဘဝကျန်းမာရေးကိုထိန်းချုပ်တာမဟုတ်ပါဘူး မိသားစုကိုစီးပွားရေးအရာထောက်ပံ့တာ၊ပညာရေး၊ကျန်းမာရေးစောင့်ရှောက်မှု၊အိုးအိမ်နဲ့အလုပ်ကိုင်ဖွံ့ဖြိုးရေးလှုပ်ဆောင်ပေးတာပါ
။ JD Vance ကတော့ Republican တွေရဲ့မူဝါဒကိုကူညီအကောင့်ထဲပုံမဲ့သူဖြစ်တယ်လို့သုံးသပ်သူတွေကအခုလိုပြောရတယ်
The narrative they're telling
သူတို့ပြောနေတဲ့ပုံစံကအမေရိကန်ဆိုတာခင်ဗျားတို့အလုပ်ကြိုးစားပန်းစားလုပ်မယ်စီမင်းစီကံလိုက်နာမယ်ဆိုရင်လူလက်တန်းစားအလုပ်ကြိုးစားတဲ့မိသားစုအနေနဲ့အောင်မြင်မယ်ဆိုတဲ့နေရာပါအခုတော့အဲ့ဒီအမေရိကန်ဆိုတာကြီးကပျောက်နေပြီးသူတို့ကိုမဲပေးမယ်ဆိုရင်တော့အရင်လိုပြန်ဖြစ်လာမယ်ဆိုတဲ့သဘောပါ
ရွေးကောက်ပွဲမှာဒုသမရလောင်းတွေရဲ့အခန်းကဏ္ဍဟာတိတ်အေးမချီဘူးဆိုရင်တော့မှလည်းဒုသမရဟာဒုရုရဲ့လူလားချက်တွေစိုးရင်ပူပန်မှုတွေနဲ့ပတ်သက်လို့အလေးထားသူဟုတ်မဟုတ်ဆိုတာကိုတော့အမေရိကန်မဲဆန္ဒရှင်တွေကဂရုစိုက်စောင့်ကြည့်မှဖြစ်ကြောင်းသုံးသပ်သူတွေကပြောရတယ်ခင်ဗျာ
မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တင်းကိုတပိုင်းတစ်စပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတင်းလွတ်လပ်ခွင့်ပေါ်မှာငူတည်နေပါတယ်။ကျမတို့ VOA ကအန်ရဲကြားကတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်းကသတင်းမှန်တွေကိုဖက်ပေါင်းစုံကတင်ပြပေးနေပါရှင
်အခုတော့ပတ်စဉ်အစီအစဉ်တွေကိုဒီမိုကရေစီဆွေးနွေးကနေစပါမယ်မြန်မာနိုင်ငံမှာအနာသိမ့်ထားတဲ့စစ်ကောင်စီကိုစန့်ချိန်နေရတဲ့ပြည်ပရုံမြန်မာလူငယ်သူနိုင်ငံသားတွေရဲ့ပံ့ပိုးကူညီမှုတွေဟာသုံးနှစ်ကြာလာပြီဖြစ်တဲ့နှွေဦးတော်လိုင်းရဲ့အလွန်အရေးပါတယ်လို့စင်ကာပူနဲ့ထိုင်းအခြေဆိုင်မြမအရေးကူညီသူတွေက VOA ကိုပြောပါတယ်။2021ခုနှစ် February မှာဆီယနာသိမ်းပြီးတဲ့နောက်ပြည်ပကိုထွက်ခွာခဲ့ကြပြီးအခက်အခဲတွေနဲ့ရပ်တည်နေကြပေမဲ့နှွေဦးတော်လိုင်းမှာတတ်နိုင်လောက်ပေါင်းဝင်နေကြတဲ့ဝေးရောက်မြမပြည်သူတွေအကြောင်းကိုမှတ်အင်ဂျင်နိုင်ကအခုလိုတင်ပြထားပါတယ်။
အတွက်တော့ပြင်ပမှာရောက်ရှိနေတဲ့မြန်မာနိုင်ငံသူမြန်မာနိုင်ငံသားတွေကနေဒီဆရာနာတိန်းထောင်ကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေဒီနှွေဦးတော်လှန်ရေးလူမျိုးလှုပ်ရှားမှုတွေမှာသူတို့တတ်နိုင်သလောက်ပါဝင်ပြီးတော့ပံ့ပိုးပေးနေတဲ့အပိုင်းတွေကိုကျွန်မမေးမြန်းတင်ပြဖို့ရှိပါတယ်အထူးသဖြင့်ဒီစင်ကာပူနိုင်ငံနဲ့ထိုင်းနိုင်ငံမှာဆိုလို့ရှိရင်ဘန်ကောက်ချင်းမိုင်မဲဆောက်တို့မှာရှိတဲ့ဒီမြန်မာနိုင်ငံသူမြန်မာနိုင်ငံသားတွေကနေပြီးတော့သူတို့ဒီနှွေဦးတော်လှန်ရေးမှာပေါ့နော်သူတို့တက်နိုင်သလောက်ပါဝင်ပံ့ပိုးနေတဲ့အပိုင်းတွေကိုကျွန်မစူးစီးတင်ပြသွားဖို့ရှိပါတယ်ရှင်ပထမအဆုံးအနေနဲ့တော့ဒီစင်ကာပူနိုင်ငံပင်နီဇူလာပလာဇာမှာဖွင့်လှစ်ထားတဲ့ဒီရေချမ်းစင်စင်ကာပူမှာဒီပါဝင်နေတဲ့မြန်မာတွေနဲ့ပတ်သက်ပြီးတော့ဗောနော်သူတို့ဒီအကြောင်းကိုကျွန်မမေးမြန်းတင်ပြဖို့ရှိပါတယ်ရှင
်အဲ့တော့ဟုတ်ကဲ့အခုရေချမ်းစင်မှာရောင်းနေတာလေးအရင်ဆုံးပြောပြပါအောင
်အော်ရေချမ်းစင်ကတော့အခုဒါလေမြန်မာပြည်ကပို့တဲ့ဒီဟိုဟာလေးတွေပါပဲမုံလေးတွေဒါတွန်တေးပဲမုံလေးတွေပါဒါကလေရှမ်းပြည်ကတကူးတကားလေမှာပြီးတော့တင်ရောင်းတဲ့နေကြစီပါတော်တော်လေးကောင်းတယ်ဒီနေကြစီကစားဘူးတဲ့လူတွေရမ်းကြိုက်ဒါလေးကဟုတ်ဒါလေးကလက်ဖက်လေးပါတင်းတင်းလိုင်ကဒီမှာတင်ရင်းနဲ့ဟိုနမကြီးတော့
ဩဟုတ်ကဲ့
ဂူတကလာဝယ်ကြတယ်ဟုတ်
အဲ့တော့ရေချမ်းစင်မှာအဲ့လာဝယ်တဲ့သူတွေကကြတော့ဘယ်သူတွေလဲရှက
်ရေချမ်းစင်ကိုလာဝယ်ကြတဲ့သူတွေကဒီရေချမ်းစင်ကိုအားပေးကြတဲ့လူတွေဘာလို့အကြောင်းအားပေးလဲဆိုတော့ဒီရေချမ်းစင်ဘာလုပ်နေဆိုတာသိတဲ့အတွက်ကျွန်တော်ကစပေးချောင်းတွေတတ်နိုင်မြအကုန်ကူတဲ့အတွက်ကိုသိလို့လာအားပေးကြတာပါရေချမ်းစင်ဟုတ
်အဲ့တော့အဲဒီရေချမ်းစင်ဆိုတဲ့နာမည်ပေါ့နော်ဘာကြောင့်ပေးရတာလဲရှင
်အမားကတော့ကျမကဒီဆိုင်မပွင့်ခင်မှာဒီလိုလမ်းဘေးလေးမှာသူများဆိုင်လေးမှာသွားရောက်တဲ့အချိန်မှာဟိုလူတွေအားအားပေးတယ်အလုပ်လည်းတကယ်ဖြစ်တယ်အကူထိတိယောက်လည်းကူနိုင်တဲ့အတွက်ဆိုင်ဖွင့်တော့မယ်လို့စဉ်းစားတဲ့အချိန် ကျမအကိုပေါ့နော်ကိုမင်းကိုနိုင်ရဒီနံပါတ်လေးနဲ့နဲ့ဆိုင်ဖွင့်မှာဆိုပြီးပေးလိုက်လို့ဒီနံပါတ်လေးကိုဒီပကြီးကားလေးနဲ့အကိုကိုတိုင်ဆွဲပေးထားပါရေချမ်းတဲ့ပကြီးကားလေးရောဟုတ
်ဟုတ်ကဲ့အဲ့တော့တပတ်တပတ်ပေါ့နော်ဒီရောင်းရတဲ့အာဘလောက်လောက်ရှိလဲရှင်
ပုံမှန်တော့4,000 5,000ဝင်းချင်ပါတော့ရှိရဲ့ရှင
်။
ဒါကြောင့်အသုံးစိတ်ကြီးကတော့မပါဘူး။ဒါကြောင့်အားလေးကိုပဲပြောပြ။ဟုတ်။ဟုတ်။အရင်ကတည်းကအများကြီးရောင်းရတယ်။
အဲ့တော့အခုဒီရေချမ်းစင်ကရတဲ့ရံမုံငွေတွေကလေအခုဘလို့လူတန်းလာတယ်။ဘလို့လူတန်းလာလဲရှင
်။အဓိကကျမတို့အညာဒေသမှာအဖွဲ့တွေရမ်းများတယ်။အဲ့တော့ဒီ NUG အစိုးရလက်အောက်ခံအဖွဲ့အစည်းအကုန်လုံးကျမတို့ကတက်နိုင်မယ့်အလားစင်ထောက်ပံ့နေ။နောက်တစ်ချက်ကသိအရေးကြီးတဲ့နေရာတွေဒါ directly ချိတ်ဆက်ပြီးတော့အဲ့ဒါတွေကတော့အဓိကအများကြီးပို့တာပေါ့နော်
။အဲ့တော့စင်ကာပူအာနာပိုင်နေဘက်ကဒီလိုအဲ့လိုပေါ့နော်မြမရေးလှုပ်ရှားတဲ့ဒီ sign တွေရောသူတို့ဖိအားပေးရမျိုးရှိလားရှင
်။အမြမရေးလှုပ်ရှားတဲ့ sign ဆိုလို့ဒီ sign အခုပဲစင်ကာပူမှာရှိပါတယ်။တရံဝင်ဖွင့်တာလဲကျမကိုယ်တိုင်ပါပဲ။ကိုယ်တိုင်နာမည်ခံကိုယ့်အကူဖွင့်တာပါ။ဒါမှမဟုတ်ကျမကပြောပြီးသားစင်ကာပူအစိုးရမေးတဲ့အခါမှာလဲကျမတို့ကပွင့်လင်းပြောပါတယ်။ဟုတ်တယ်ကျမရတဲ့ရောင်းရတဲ့ပတ်စံကိုကျမရတဲ့အမြတ်တဲ့ကျမကိုကျမအဆင်ပြေတယ်လို့ပေးတဲ့အတွက်သူတို့ကဒီဟာကိုတော့ personal ဝင်ပြောခွင့်မရှိပါဘူးတဲ့။ဘာလို့ဆိုစစ်ပေးဆောင်တွေကိုကျမတို့ကကူတယ်လို့ပြောထားတာ။ပြောတဲ့အတွက်သူတို့မှပြောပိုင်မှုမရှိပါဘူး။ကျမတို့လုပ်တဲ့အလုပ်ကလည်းတရားဝင်ဈေးရောက်စားတာမဟုတ်လို့ပါ။
အဲ့တော့အဲ့လိုစစ်ပေးဆောင်တွေအတွက်ရံမုံငွေရှာတဲ့ဆိုင်မှာလာဝယ်တဲ့customer တွေပေါ့နော
်။
လာဝယ်တဲ့မြန်မာတွေကဘာကြောင့်သူတို့ဒီဟာတွေကိုလာဝယ်တယ်ဆိုတဲ့အပိုင်းပေါ့နော်။ဆွဆွားတော့ရှင်းပြသွားတယ်။ဒါပေမဲ့အဲ့လိုမျိုးလာဝယ်တဲ့သူတွေရဲ့တုံ့ပြန်ချက်တွေပေါ့နော်။အဲ့လိုမျိုးဘယ်လိုမြင်မိလဲဘယ်လိုတွေ့ရလဲရှင်
။အများစုကတော့သူတို့ကယုံကြည်ချက်ဒီဆိုင်လေးကဒီလိုထိထိရောက်ပံ့ပိုးတယ်ဆိုတာသူတို့ကသူတို့ယုံကြည်ထားကြတဲ့လူတွေကလာပြီးအားပေးတယ်။နောက်ပြီးစင်ကာပူမှာတရားဝင်ဒီလိုဖွင့်ဖို့အတွက်ကလည်းဘယ်သူမှကိုယ်ကို risk အဖြစ်ခံပြီးတော့ဒီအမှန်ပါစင်နယ်တွေကျမတို့ကအရန်ကိုထိခိုက်ပါတယ်ဒီလိုလုပ်တဲ့အတွက်အဲ့တော့ဘယ်သူမှမဖွင့်ကြဘူးတိုင်းဆိုင်လေးကတော့တရားဝင်ကျမကနာမည်ခံသေးချာကိုဖွင့်ထားတာဘာလို့ဆိုတော့တွန်လိုင်းရင်းမှာကျမတို့ကနိုင်တလောက်လုပ်တယ်ဆိုတာတရားဝင်ပြချင်လို့ဒါကျမစင်ကာပူမှာရေချမ်းစင်ဆိုတာရှိတယ်ဘာကြောင့်ဖွင့်တယ်ဆိုတာအကုန်သိစေတယ်ဘာလို့ဆိုဒီတွန်လိုင်းရင်းကြီးမှာကျမတို့နိုင်တဲ့နေရာမှာမတရားမှုကိုကျမတို့ကမခံဘူးလုပ်နေဆိုတာသိစေချင်လို့ခွင့်ထားတာအားကြောင့်ဈေးရောင်းရခြင်းမရောင်းရခြင်းကျမတို့ခေါမမပြောပါဘူးအရေးကြီးတာကျမဒီဆိုင်ရင်းပြုတ်မကြတော့အောင်ကျမတော်လိုင်းရင်းအမှတ်တရပြရုပ်အနေနဲ့ကျမတို့ရောင်းနေ
ဟုတ်ကဲ့အဲ့တော့ဒီလိုဟိုရေချမ်းစင်လိုမျိုးပေါ့နော်ဒီလိုဆိုင်တွေကနေပြီးတော့နေဦးတော်လိုင်းရင်းလှုပ်ရှားမှုကိုထောက်ပံ့တဲ့အခါမှာပေါ့နော်ရင်ဆိုင်ရတဲ့အထူးသဖြင့်အခက်အခဲတွေပေါ့နော်အဲ့ဒါတွေကဘာတွေလဲရှင်
နံပါတ်1ကတော့စက္ကစအစိုးရဘက်ကဟိုရန်လိုမှုတွေရှိတာပေါ့ဟိုကျမနဲ့ပတ်သက်ပြီးထိခိုက်နိုင်တဲ့ကိစ္စတွေကိုသူတို့စဉ်းစားလုပ်တယ်အခုထိတိရောက်လို့တာဆိုတော့ကျမရဲ့ passport ကိုသူတို့ပိတ်တယ်ဘာမှလုပ်ခွင့်မရှိဘူး passport ကိုသုံးပြီးဘယ်နိုင်ငံမှသွားခွင့်မရှိဘူးကျမဒီနိုင်ငံမှာ PR ဖြစ်နေတဲ့အတွက်ဒီနိုင်ငံထဲမှာတော့နေလို့ရမယ်ဒါကဒီနိုင်ငံလက်ခံထားလို့အဲ့လိုဖြစ်နေလို့ပါဒီနိုင်ငံလက်ခံထားတဲ့အတွက်ကျမဒီမှာနေလို့ရဒါပေမဲ့ဘယ်မှသွားခွင့်မရှိဘူးဒါ passport တစ်ခုကိုအရင်ပိတ်တာကြံတဲ့ကိစ္စတွေကတော့ဟိုဒီနိုင်ငံကိုတိုင်တဲ့ကိစ္စတွေရှိတယ်ရှင်အမှုဖွင့်တာအမှုဖွင့်ပြီးတိုင်တာဘယ်ပုံမှဘယ်ပုံမှနဲ့ဒီဆိုင်ကြီးဖွင့်ထားတဲ့အတွက်ဘယ်လိုပုံမှတွေနဲ့ညှိပါတယ်တရားစွဲပေးပါဆိုပြီးတိုင်တာတွေရှိပါတယ်ဒါပေမဲ့အမှုကမမြောက်တဲ့အတွက်ပလတ်လိုက်တာ
ဒီရေချမ်းစင်လိုမျိုးပေါ့နော်ဆိုင်တွေကနေရမုံငွေရှာပြီးတော့ထောက်ပံ့တဲ့ဟာတွေကရောဒီငွေဦးတော်လိုင်းကြီးမှာဘယ်လောက်ထိထိရောက်မှုရှိလဲရှင်
ထည့်အောင်တာပေါ့ဒီစင်ကာပူမှာဒါကျမကတော့ဒီလိုဖွင့်တယ်လို့ပြောတာမဖွင့်မဲနဲ့အွန်လိုင်းကနေပြီးတော့လုပ်နေတဲ့နှွေဦးခေါ်တန်နှွေဦးစေနာဆိုတော့အများကြီးပဲလုပ်နေကြတဲ့လူတွေအများကြီးရှိတယ်တကယ်ကိုထိထိရောက်ဖြစ်ကြပါတယ်ဘာလို့လဲဆိုတော့ပြည်တွင်းမှာလုပ်နေလူတွေအတွက်အားကစင်ကာပူမှာအများကြီးရှိတယ်ထိထိရောက်လည်းတကယ်လုပ်တယ်အဲ့တော့အားလုံးကအရွေးတစ်ခုရောက်ဖို့ဆိုတာကြည့်ရမလားပြည်တွင်းရောပြည်ပရောအချိတ်ဆက်မိမိသွားနေကြလို့ဒီအရွေးကိုရောက်လာဒီ3နှစ်ကာလအရွေးအရန်ကိုတိတာပါတယ်အဲ့ဒါကဒီဒီလူရဲ့အားတွေပါတယ
်ဒီလိုလူတန်းတဲ့နေရာမှာလဲငွေကြေးရဆိုတဲ့ခါမှာဟိုနိုင်ငံကလည်းမတူပေါ့เนาะနေရာတွေလည်းမတူတော့အဲ့လိုလွှဲပြောင်းတဲ့နေရာမှာငွေကြေးလွှဲပြောင်းတဲ့နေရာမှာရောဘယ်လိုအခက်အခဲတွေရှိလဲဘယ်လိုပုံစံမျိုးနဲ့တွေ့ကြလဲရှင
်အများဆုံးကတော့ကျမတို့က NUG Pay သုံးတယ
်
နောက်တစ်ချက်က STB Bank ကိုသုံးပါတယ်ဘာလို့ဆိုဒီ Bank နေနဲ့သွားရတာကျမတို့တော့ရမ်းစင်ပြေလို့ပါသိ ခက်ခဲတဲ့နေရာတွေကြာရင်တော့ဒါမျိုးလည်းတိတ်တုံးလို့အဆင်မပြေရင်တော့ကျမတို့အသည့်တွေနဲ့ပဲအဆင်ပြန်လွဲခိုင်းတယ်ဒီကေပေးတို့ပါလို့သုံးခဲ့ပါတယ်ဒါကတော့သုံးခဲ့ပါအများစုကတော့ကျမတို့စိတ်ချတဲ့ network ကိုပဲသုံးပါတယ်ရှင်နောက်ဆိုတစ်ဖက်လူ safety ဒီဘက် safety အကုန်ရှိလို့ပါဟု
တ်ကဲ့အဲ့ဒီနေရာမှာ NUG ဖေးတို့ဟို sprint development bank လို့ပေါ့နော် SDB အဲ့ဓာတွေမှာဟိုယုံကြည်စိတ်ချမှုဆိုတဲ့အပိုင်းကဟိုဝေဖန်တဲ့နေလည်းရှိရလေ
အ
ဲတချို့ဆို SDB bank ဆိုလို့ရှိရင်အဲ့ဓာတွေကိုလုံးနေတဲ့လူတွေကဒါဟိုငွေကြေးဟိုလိမ်လည်တဲ့ဟိုကြားဖြတ်နေလူမျိုးပေါ့နော်ဒါမျိုးဆွဆွဲချက်တွေတည်င်းတွေလည်းထွက်လာတဲ့ခါကျတော့ဒါကတော့မက်မေဂျော်တို့ကိုယ်တိုင်တုံးနေတဲ့ခါကျတော့အဲ့ဒီဘန်နေနဲ့အဲ့ဒီ NUG Pay ရဲ့အပေါ်မှာယုံကြည်မှုအပိုင်းဘယ်လိုရှိလဲဆို
ကျွန်မတို့ယုံကြည်မှုကအခုပြည်တွင်းမှာရှိနေတဲ့လေဘန်နေတဲ့ခုဒီဘန်နေကိုယုံတာရှင့်နော်ဒါကျွန်မယုံကြည်မှုပြဘာလို့ဆိုကျွန်မတို့ကိုယ်တိုင်တင်မြောက်ထားတဲ့အစိုးရကိုယ်တိုင်ဦးစီးထားလို့ပါNUG ကလည်း UCB လောက်ထားတဲ့ SDB ဒါမဟုတ်လို့ကျမကအရန်ကိုအားပေးပါတယ်ကျမကိုယ်တိုင်လည်းယုံကြည်မှု 100% မှာကျမကိုယ်တိုင်လည်းအဲ့ဒီမှာတုံ့ပြန်နေဝယ်ပြီးတော့ saving နဲ့လောက်ထားပါတယ်အဲ့တော့ဒီအတွက်ကဘသူတွေပါပြောပြောကျမတို့ယုံကြည်ချက်နဲ့ရှေ့ဆက်ခရီးသွားနေအောင်မလို့ဘာမှပြဿနာမရှိပါဘူးကျမတို့အရန်ယုံတယ
်စင်ကာပူလိုနေရာမှာပေါ့နော်မြန်မာလူမျိုးတွေမြန်မာနိုင်ငံသားတွေအများစုရှိနေတဲ့စင်ကာပူနိုင်ငံမှာအခုဒီ3နှစ်ကြာလာတဲ့အချိန်မှာပေါ့နော်သူတို့ရဲ့ဒီငွေဦးဒေါ်လာရေးပေါ်ယုံကြည်မှုဒီထောက်ခံအားပေးမှုတွေကဘယ်လိုဖြစ်လာလဲရှင
်တကယ်တော့လေကာဒီကအစတွေကပါခဲ့တဲ့လူတွေအတော်များများကရောတဲ့လူနဲ့ပါတယ်အမှန်ကန်လောက်ကြပါတယ်ဒါပေမဲ့ကျမတို့ဒီမှာတောင်းလျှောက်ဒီနိုင်ငံရေးနဲ့ပတ်သက်ပြီးဒီမှာရွေးကောက်ပွဲအစလုပ်ခဲ့တဲ့ကျမတို့လိုလူတွေကတော့အများစုပြန်မြောက်ကြီးလာရင်တော့မတရားဘူးဆိုတာသိတဲ့လူတိုင်းကအခုချိန်ကြီးရှေ့ဆက်ပြီးရှောင်နေကြတော့မှာတော်တော်များများရှောင်နေကြတော့မှာဒါပေမဲ့တချို့ကကြဒီနိုင်ငံမှာနေရဖို့စတေးတွေခက်ခဲတဲ့အတွက်တခြားနိုင်ငံတွေပြောင်းသွားရတဲ့အခါမှာသူတို့မှာအားပေးခြင်းမမှန်လဲတခြားနိုင်ငံကိုသူတို့လည်းသူတို့ရဲ့ဘဝရည်ရည်အတွက်အဲ့လိုမျိုးတွေနဲ့ချိန်သွားရတဲ့လူတွေရှိပါတယ်အဲ့ဒါကြောင့်လည်းရော့သွားသလိုဖြစ်တာလည်းဖြစ်နိုင်ပါတယ်ဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်ယုံကြည်မှုတွေကတရားမှရော့မသွားဘူးကျွန်တော်တို့ကဒီတော်နိုင်ရေးမနိုင်မချင်းသွားကြမယ်ဆိုတဲ့စိတ်တွေနဲ့သွားတဲ့အတွက်ကျွန်မရည်ချမ်းစရာအခုချိန်ကြီးရည်ရည်နေတယ်
ဒါကတော့စင်ကာပူနိုင်ငံပန်နီဇူလာပလာဇာမှာဖွင့်လှစ်ထားတဲ့ရေတန်းစင်စင်ကာပူရဲ့ဆိုင်ကြောင်းကိုတင်ဆက်ခဲ့တာပါဆက်လက်ပြီးတော့ဒီထိုင်းနိုင်ငံဘန်ကောက်မြို့ကဒီမြမအရေးနဲ့ပတ်သက်တဲ့ရုပ်ရှင်ပွဲတော်တစ်ခုမှာလာရောက်ပြီးတော့အစားအသောက်တွေကိုရောင်းချတဲ့ဒဝဲသူဒဝဲသားတွေရဲ့အကြောင်းကိုလည်းဆက်ပြီးတော့တင်ပြချင်ပါတယ
်ကျွန်တော်တို့ရေငဲရွာကပါတိဖွဲ့တွေ့ကျွန်တော်တို့ထောက်ပို့လေးပါတနေ့ပိုင်တိုင်းရေဒဝဲမြို့နယ်ဟုတ
်ကဲ့ဟုတ်ကဲ့အဲ့ဒါကြီးရ
ငဲရွာ
ကဲရွာပါ
ရငဲရွာ
ဩရငဲရွာ
ဟုတ်တယ်ကျွန်မကြတော့ကိုပိုင်လည်းထောက်ပါတယ်ကိုကကိုလို့အခါနဲ့လည်းကူညီတယ်ရရတဲ့ဘက်ကကူညီပေးတာ
အဲ့ဟာရွာအခြေအနေအဲ့ရွာအဲ့ဘက်မှာရှိတဲ့အခြေအနေဘယ်လိုကြား
အဲ့ဒီအဲ့ဒီဘက်မှာအခြေအနေကြတော့ကျွန်မတို့ရွာရငဲရွာတနေ့ပိုင်တိုင်
းတိုက်ပွဲတွေဖြစ်နေ
တိုက်ပွဲဖြစ်တာတော့သူတို့လေရင်နဲ့လည်းလာကျဲတယ်ရွာတော့ပြဲသွားပြီလေနေလို့မရဘူးရငဲရွာကနေတီရွာကျွမ်းမင်ကုန်အဲ့ဒီရွာလေးကြတော့အကုန်လုံးရွာလေးထွက်ပြေးနေရတယ်တရွာလုံးကလူမရှိတော့ဘူးအဲ့ဒီရွာတရွာလုံးကကိုလုံးကလူကိုလုံးထွက်ပြေးလိုက်ကုန်ကျွမ်းမင်ကုန်ရွာလည်းပြေးပြီးကုန်ပြီးရငဲရွာဆိုအကုန်လုံးရွာပြဲသွားပြီ
ဒါကတော့ဘန်ကောက်မြို့ကိုရောက်နေတဲ့ဒဝဲသူဒဝဲသားတွေကနေပြီးတော့သူတို့ညည့်ရက်တွေမှာစစ်ကောင်စီရဲ့ဘုံကျဲတိုက်ခိုက်မှုဒဏ်ကိုခံရတဲ့ဒေသခံရွာသူရွာသားတွေအတွက်ပေါ့နော်သူတို့ဒီအကူအညီတွေပေးနိုင်ဖို့ရံပုံငွေတွေရှာဖွေနေတာနဲ့ပတ်သက်ပြီးတော့လည်းပြောသွားတာပါအခုဆက်လက်ပြီးတော့ချင်းမိုင်တက်ကတို့မှာဒီဩဂုတ်လအစောပိုင်းကပြုလုပ်ခဲ့တဲ့ညမအရေးဆွေးနွေးပွဲမှာလာပြီးတော့ပေါ့နော်ဒီညမအမျိုးသမီးတွေရဲ့လက်မှုပညာတွေနဲ့လှုပ်ထားတဲ့ပစ္စည်းတွေကိုလာပြီးတော့ဒီရောင်းချတာနဲ့ပတ်သက်ပြီးတော့ကျမတို့ဒီညမအမျိုးသမီးတွေကိုဟိုညမအမျိုးသမီးဒီ600ကျော်လောက်ကိုမဲဆောက်มาပေါ့เนาะလက်မှုပညာနဲ့ပတ်သက်ပြီးတော့တင်နန်းပေးနေတဲ့မက်ဇာလီကိုတွေ့ဆုံမေးမြန်းထားပါတယ်
အခုကတော့ဒီခုမြင်နေရတော့အချင်းထမင်းပေါ့နော်ချင်းတိုင်းသားထမင်းလောက်ထားတာအမျိုးသမီးတွေလည်းပေါ့နော်ဒီတော်လိုင်းရေးမှာတအားသေးအကုန်လုံးပါဝင်လာကြတယ်အမျိုးသမီးရာလည်းဒီအမှန်တရားဘက်မှာလည်းအများနဲ့ရက်တည်ခဲ့တယ်ဆိုတော့ဒါကအမျိုးသမီးတွေရဲ့တော်လိုင်းသမားတွေအကုန်လုံးဂုံပြူးတဲ့အနေနဲ့ပေါ့ကျွန်တော်တို့လုံးတဲ့အလံပေါ့နော်ဟုတ်ငါတို့ထမင်းငါတို့အလံငါတို့အောင်ဝဲပေါ့မတရားအာဏာသိမ်းပြီးရောပေါ့နော်ညီမတို့ဟိုကျမတို့တွေကမတရားကိုယ်နိုင်ငံကနေရောဖက်ပြေးလာတယ်တိတ်ဆောင်လာတဲ့အချိန်မှာ ပေါ့သူတို့လုံရကြအောင်ပေါ့နော်ဒီလိုနေရာမှာငါတို့တွေကခက်ခဲအခက်ခဲအများကြီးနဲ့နေသွားမယ်ဆိုရင်ဒါမှဖြစ်တင်ဘူးလေနော်ဟုတ်ဘယ်နေရာရအောင်ငါတို့မျိုးသမီးတွေကငါတို့တကြွနဲ့ပညာနဲ့ငါတို့ရက်တည်နိုင်နေဆိုတဲ့အရာကိုပေါ့နော်ဟုတ်ပြတ်မှတ်ချက်နဲ့ဟုတ်ဘယ်နေရာရအောင်ငါတို့ဘလိုပဲဒုက္ခဖြစ်ဖြစ်ဘလိုပဲခက်ခဲဖြစ်ဖြစ်ဘလိုပဲငါတို့တွေဒုက္ခရောက်ခဲ့ပေါ့နော်ငါတို့တွေကတနည်းအားဖြင့်လမ်းမထောင်ပြီးရည်တည်နိုင်ရမယ်ဆိုတဲ့အရာပေါ့နော်အဲ့ဟာအဲ့စိတ်နဲ့ပေါ့နော်ကျမတို့တွေစကျမဘက်ကလုပ်ခဲ့တယ်ပေါ့နော
် Fury American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ကျိုးရူဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါသေးတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော်။VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်ခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုကြည့်ကြအောင်ပါ Laptop မီဒီယာတွေမှာမြန်မာအရေးနဲ့ပတ်သက်လာရင်တရုတ်နိုင်ငံရဲ့အခမ်းကဏ္ဍအရေးပါပုံကိုပဲအဓိကထားပြောဆိုရေးသားကြပေမဲ့ American ရဲ့အခမ်းကဏ္ဍကိုသိအလေးပေးပြောဆိုရေးသားကြတာကိုမတွေ့ရပါဘူးအမေရိကန်အစိုးရအနေနဲ့မြန်မာရေးမှာထိတိယောက်ပါဝင်ကူညီတော့အမေရိကန်ရောက်မြန်မာတွေအနေနဲ့သူတို့ရဲ့မဲဆန္ဒရှင်အခွင့်အရေးတွေကိုအသုံးချတဲ့ပုံကိုကမ္ဘာမြန်မာမီဒီယာမြင်ကွင်းကဌာနမှာဆောင်းပါးရှင်ပြည်သူနိုင်ငံဆွေးနွေးထားပါတယ်
အလုံးမဲမင်္ဂလာပါခင်ဗျာဒီဘက်ကဗတ်မြတ်မီဒီယာမြင်ကွင်းကန်တာကနီမြမရေးအမေရိကန်မူဝါဒနဲ့အမေရိကန်ရောက်မြန်မာများရဲ့အခန်းကန်တာအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါလက်တလောမီဒီယာစာမျက်နှာတွေမှာမြမရေးနဲ့ပတ်သက်လာရင်တရုတ်ရဲ့အခန်းကန်တာနဲ့တရုတ်ရဲ့ရေးပါမှုကိုသာဦးစားပေးရေးသားကြဆွေးနွေးကြဖော်ပြနေကြတာကိုတွေ့ရပါတယ်အမေရိကန်ရဲ့အခမ်းအနားတော့ကိုတိတ်ပြောကြရေးကြတာမတွေ့ရပါဘူးလက်တွေ့မှာလဲအင်အားကြီးနိုင်ငံလဲဖြစ်တဲ့အိန္ဒိချင်းတရုတ်ရဲ့အခမ်းအနားတော့ကထင်သာမြင်သာရှိပြီးအမေရိကန်ကတော့ဒီမိုကရေစီနဲ့လူ့အခွင့်အရေးစံနှုန်းတွေတံမိုးတွေပေါ်မှာရပ်ခန့်တာကလွဲလို့ဒေါ်လာရေးကိုထိထိရောက်ရောက်ကူညီတာမရှိဘူးလို့မြင်သူတွေဝေဖန်သုံးသပ်သူတွေလည်းရှိပါတယ်မြောက်ပိုင်းညီနောင်သုံးဘက်ဦးဆောင်တဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးဟာ2023အောက်တိုဘာ28ရက်နေ့မှာစတင်ခဲ့ပါတယ်ဒီစစ်စင်ရေးကိုတရုတ်ကမီးစိမ်းပြခဲ့တယ်လို့လေလာသုံးသပ်သူတွေကဆိုကြပါတယ်တဖက်မှာလည်းတရုတ်ဟာစစ်ကောင်စီနဲ့ရင်းနှီးတဲ့တန်တမာဆက်ဆံရေးလမ်းကြောင်းကိုလည်းဖော်ဆောင်နေတာတွေ့ရပါတယ်တစ်တုံညာနှစ်ခုစစ်စင်ရေးဟာတိုက်လိုက်အချိန်ရလာရင်တရုတ်ရဲ့ဖိအားနဲ့ရက်လိုက်ငြင်းညာရေးဆွေးနွေးလိုက်နဲ့ရှိရာကအခုနောက်ဆုံးမှာတော့ရှမ်းမြောက်ဒေသရဲ့အချက်အချာလာရှိုးမြို့ကြီးနဲ့ရှမ်းမြောက်ဒေသမှာစစ်ကောင်စီရဲ့အရေးပါဆုံးသောအရှိမြောက်တိုင်းစစ်ဌာနချုပ်ရမခဟာဩဂုတ်လ3ရက်နေ့မှာ MDAA တပ်တွေရဲ့လက်ထဲကိုကျရောက်သွားခဲ့ပါပြီ။ဒါကြောင့်လေတရုတ်ဟာမိစတစ်ဖက်ရေမုတ်တစ်ဖက်နဲ့မြန်မာနိုင်ငံရေးမှာဩစာလွှမ်းမိုးကြီးစိုးနိုင်မှုကြိုးပမ်းနေတယ်လို့စောင့်ကြည့်လေ့လာသူတွေကဝေဖန်ကြသလိုမီဒီယာတွေကလည်းရေးသားကြတာပါ။အမေရိကန်လာမယ့်နိုဝင်ဘာမှာသမ္မတရွေးကောက်ပွဲပြုလုပ်ဖို့ရှိပါတယ်။ဒါကြောင့်ဘိုင်ဒန်အစိုးရဟာသမ္မတရွေးကောက်ပွဲအတွက်မဲဆွေစီယွန်ရေးကိစ္စတွေမှာဦးစားပေးအာယုံဆိုင်မှာဖြစ်တဲ့အတွက်အစကတည်းကအမေရိကန်နိုင်ငံသားရဲ့မူဝါဒရဲ့ဦးစားပေးအဆင့်မှာမရှိတဲ့မြမအရေးကိုဒီချိန်မှာအလေးပေးလှုပ်ဆောင်မှာမဟုတ်ဘူးလို့ထောက်ပြကြသူတွေလည်းရှိပါတယ်။ဒီလိုအချိန်မှာပဲဩစာကြီးတဲ့အမေရိကန်ထက်လွတ်တော်မှမစ်မက်ကော်နယ်အပါအဝင်ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်ပါတီနှစ်ခုကအထက်လွတ်တော်အမတ်တွေဟာမြမခုကတော်လှန်ရေးအင်အားစုတွေကိုပေါ်မထောက်ပတ်နိုင်မဲ့အမေရိကန်မူဝါဒလိုအပ်နေကြောင်းအိတ်ဖွင့်ပေးစာတစ်စောင်းကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကင်နဲ့အမေရိကန်နိုင်ငံတကာအကူအညီပေးအေဂျင်စီ USAID အကြီးအကဲဆမတာပါဝါရုစီကိုပေးပို့ခဲ့တယ်လို့ဩဂုတ်လတရက်နေ့ VOA မြန်မာပိုင်းသတင်းမှာဖော်ပြခဲ့တာတွေ့ရပါတယ်ဘလင်ကင်ဟာအမေရိကန်နိုင်ငံသားရေးမူဝါဒကိုဥဆောင်အကောင့်တွေဖော်ရသူဖြစ်ပြီး USAID အဖွဲ့ကတော့အမေရိကန်ဆိုရကပေးရတဲ့အကူအညီတွေအဓိကစီးဆင်းရအဖွဲ့ကြီးဖြစ်ပါတယ် အထက်လွတ်တော်အမတ်တူရဲ့အိတ်ဖွင့်ပေးစာမှာအမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံတွင်းကအခုကတော့လာရေးအင်အားစုတွေကိုပုံမထောက်ပံ့နိုင်မဲ့မူဝါဒတရားအရေးပေါ်လိုအပ်နေတယ်။လူသေးစေနိုင်သောလက်နက်မဟုတ်တဲ့ထောက်ပံ့ကူညီမှုကိုမလိုအပ်ဘဲကျဉ်းကျဉ်းမြောင်းမြောင်းအဓိပ္ပာယ်ဖွင့်ဆိုပြီးအကောင့်တဲဖော်မှုနှေးကွေးနေတာကြောင့်ခုခံရေးအင်အားစုတွေစီကိုအချိန်ကြိုက်တည်ရောက်မှုချီချီထောက်ပံ့ကူညီရမယ်အမေရိကန်အစိုးရရဲ့ကြိုးပမ်းမှုတွေကိုနှောက်နှေးစေတယ်။ဆေးပစ္စည်းတွေ၊ကြီးကားတွေ၊တင်းကြိုအချက်ပေးတဲ့ရေဒါစနစ်၊ဒရုန်းဖြင့်စက်ကရီယာတွေပေးအပ်ခြင်းအပြင်စစ်ကောင်စီရဲ့တိုက်ခိုက်မှုကနေခုခံတော်လှန်ရေးအင်အားစုတွေကိုအကာအကွယ်ပေးနိုင်မှာဖြစ်တယ်။လွှတ်တော်ကနေလုတ်ပိုင်ခွင့်ပေးထားပါလျက်ဒီလိုအသက်ငယ်ပစ္စည်းတွေကိုမပေးဘူးဆိုတဲ့မူဝါဒဆုံးဖြတ်ချက်ကိုပြန်လည်စဉ်းစားဖို့လေအမေရိကန်အစိုးရကိုတိုက်တွန်းတယ်။ရက်ဆက်ကြမ်းကြုတ်လာတဲ့စစ်ကောင်စီကိုတတိရှိရှိရင်ဆိုင်နေကြတဲ့ခုခံတော်လှန်ရေးအင်အားစုတွေကိုပိုပြီးထိထိရောက်ရောက်ထောက်ခံပံ့ပိုးနိုင်မဲ့ချင်းကပ်ပုံနဲ့လှုပ်ရှားဖို့အရေးပေါ်လိုအပ်နေတယ်။အားလုံးပါဝင်တဲ့ဖက်ဒရယ်မူပေါင်းထဲမှာအနာဂတ်အစိုးရဖွဲ့ဖို့အလွန်အရေးကြီးတဲ့ဒီမိုကရေစီလိုလားတဲ့အဖွဲ့တွေနဲ့တိုင်းရင်းသားအဖွဲ့တွေကိုအားကောင်းလာအောင်တန်တမာရေးရဆောင်ရွက်တင်တယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အမျိုးသားညီညွတ်ရေးအစိုးရ NUG တိုင်းရင်းသားအဖွဲ့စည်းတွေနဲ့တန်တမာရေးရရင်းရင်းနှီးနှီးထိတွေ့လှုပ်ဆောင်ဖို့လဲတိုက်တွန်းပါတယ်လို့ဖော်ပြထားကြောင်း VOA သတင်းမှာဖော်ပြထားတာတွေ့ရပါတယ်။အမေရိကန်ထက်လွတ်တော်မတ်တွေရဲ့အိတ်ဖွင့်ပေးစာပေါ်ဘယ်လိုမြင်ပါသလဲလို့မြန်မာအရေးနဲ့ပတ်သက်ပြီးနိုင်ငံတကာ advocacy အလုပ်တွေဆောင်ရွက်နေတဲ့အမျိုးသမီးအရေးတက်ကြွလှုပ်ရှားသူဒေါခင်လေးကိုမေးမြန်းကြည့်တဲ့အခါအခုလိုပြောပါတယ
်ဒီထုတ်ပြန်ချက်ဟာတရားတလောက်တော့အတော်ပြင်းထန်နေအစိုးရလှုပ်တင်တာတွေကိုပါထောက်ပြထားပါတယ်အမေရိကန်ရောက်မြန်မာတွေကအာဏာသိမ်းပြီးကနေအခုချိန်ထိအောင်တက်နိုင်တဲ့နေနဲ့နေပေါင်းစုံနဲ့ຫນွေဥတော်လှန်ရေးမှာပါဝင်နေကြပါတယ်။ဒါပေမဲ့ခုထက်ပိုပြီးပြည်내တည်တည်ကလှုပ်တော်အမတ်တွေနဲ့သူတို့ရုံးဖွဲ့တွေကိုချင်းကတိုက်တွန်းမှုတွေလှုပ်တင်တယ်လို့ယူဆပါတယ်။လှုပ်တော်အမတ်တွေကအစဉ်အစိုးရကိုမေးခွန်းထုတ်တာတိုက်တွန်းတာတွေလုပ်နိုင်ရင်အမေရိကန်အစိုးရရဲ့မြမအရေးပေါ်ဆောင်ရွက်မှုတွေကလည်းပိုအားကောင်းလာမယ်လို့မြင်ပါတယ်။လှုပ်တော်အမတ်တွေကိုဒီမှာနိုင်ငံသားဖြစ်ပြီးရလူတွေကနေပြီးတော့မဲဆန္ဒရှင်အခွင့်အရေးကိုကင်ပြီးတော့ချစ်ကံလှုပ်ဆောင်တင်တယ်လို့မြင်ပါတယ်။မြမရေးကိုသူတို့ကောင်းတဲ့မှာအမြဲရှိနေအောင်အမြဲနပူနစာလုပ်နေရမယ့်သဘောပဲဖြစ်ပါတယ်။ Advocacy ဆိုတာတကြိမ်တပွဲတည်းလှုပ်ယုံနဲ့ပြည်မြောက်အောင်မြင်တဲ့အလုပ်မဟုတ်လို့ဤပေါင်းစုံသုံးပြီးတော့အမြဲတိုက်တွန်းနှိုးဆော်မှုတွေလုပ်နေတင်တယ်လို့လည်းယူဆပါတယ
်။ American နိုင်ငံရေးလောကမှာ Lobby နဲ့ Advocacy တို့ရဲ့အခန့်ကဏ္ဍဟာအလွန်အရေးပါအရာရောက်တာကိုတွေ့ကြရမှာဖြစ်ပါတယ်။ဥပမာပြရရင်အမေရိကန်နိုင်ငံကြားရေးမူဝါဒမှာထိတ်တန့်ဦးစားပေးနေရမှာရှိနေတဲ့ရိုဟင်ဂျာအရေးဟာ advocacy လုပ်ငန်းကိုအချိန်ပေးပြီးစနစ်တကျနဲ့ဗျူဟာကျကျဆောင်ရွက်ခဲ့တာကြောင့်ဆိုတာကိုတွေ့ကြရမှာပါ။ဒါကြောင့် advocacy လုပ်ငန်းဟာဒီဇိုင်းမတ်မတ်လုပ်ဖို့လိုအပ်တယ်လို့မဟာဗျူဟာကျကျဆောင်ရွက်နိုင်ဖို့လည်းလိုအပ်ပါတယ်။မြမအရေးမှာတရုတ်သဘောထားမကောင်းဘူးဆိုတာကအံ့ဩစရာမရှိပါဘူး။အမေရိကန်သဘောထားမကောင်းဘူးဆိုတာကအံ့ဩစရာပါ။ဘာလို့လဲဆိုတော့အမေရိကန်ဟာမြမဒီမိုကရေစီရေးကိုအစဉ်တစိုက်ထောက်ခံအားပေးခဲ့တဲ့နိုင်ငံဖြစ်လို့ပါပဲ။နောက်ပြီးတော့ကျွန်တော်တို့ຫນွေဥဒေါ်လာရဲ့နှုံးစံတန်ဖိုးတွေကဖက်ဒရယ်ဒီမိုကရေစီနဲ့စစ်အာဏာရှင်စနစ်ချုပ်ငြိမ်းရေးဖြစ်တဲ့အတွက်ဒီနှုံးစံတွေကိုတန်ဖိုးထားတဲ့အမေရိကန်ရဲ့ထောက်ခံမှုနဲ့အကူအညီကအရေးကြီးကြီးလိုအပ်ပါတယ်။ဒါကြောင့်မစ်မက်ကော်နယ်တို့အထက်လွှတ်တော်အမတ်တွေရဲ့အိတ်ဖွင့်ပေးစာကိုကင်ပြီးအမေရိကန်နိုင်ငံသားဌာနကိုဖိအားပေးနိုင်ဖို့လိုအပ်ပါတယ်။ဒီအတွေ့အမေရိကန်ရောက်မြန်မာတွေရဲ့မဲပေးပိုင်ခွင့်ကို advocacy အခွင့်အလမ်းတရအဖြစ်အသုံးချနိုင်ပါတယ်လို့ဝါရှင်တန်နိုင်ငံကြီးနဲ့နီးစပ်သူတဦးကအကြံပြုပြောကြားတာကိုတင်ပြလိုက်ရပါတယ်ခင်ဗျာ
။ခုတော့ ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများအလဲကိုရောက်လာပါပြီ။အာလာသိမ့်ပြီးနောက်ပိုင်းလက်နက်ကံပဋိပက္ခတွေကြောင့်ဝေးအဆောက်အုံတွေရဲ့အပြည့်အစုံအတိုင်းစာကိုတုံးသက်ထားပါလေကြည့်ရှုနားဆင်ကြပါခင်ဗျာ
အာနာတိမ့်မှုအလွန်၃နှစ်ခွဲအတွင်းနိုင်ငံအနှံ့လက်နက်ကိုင်ပဋိပက္ခတွေကြားမိရှုဖြက်စီးခံခဲ့ရတဲ့နေအိမ်နဲ့အဆောက်အုံတသိန်းကျော်ရှိသွားခဲ့ပါပြီ။ဒီပမာဏရဲ့55ရာခိုင်နှုန်းနီးပါးဟာ2022ခုနှစ်တွင်မှဖြစ်ခဲ့တာပါ။ သုံးပုံတစ်ပုံနီးပါးကတော့2023ခုနှစ်အတွင်းမှာဖြစ်ပါတယ်အခုနှစ်ခုနှစ်လတာကာလအတွင်းမှာတော့13,000နီးပါးရှိခဲ့ပါပြီစစ်ကြောင်းထိုးမီးရှို့တာလေကြောင်းနဲ့လက်နက်ကြီးပစ်ခတ်တိုက်ခိုက်ခံရတာတွေကြောင့်နေအိမ်နဲ့အဆောက်အုံတွေမီးလောင်ပျက်စီးခဲ့တာပါနေအိမ်နဲ့အဆောက်အုံတွေမီးရှို့ဖျက်ဆီးခံရမှုကစကိုင်းတိုင်းမှာအများဆုံးဖြစ်ခဲ့ပါတယ်စကိုင်းတိုင်းကမြို့နယ်32ခုထက်မနည်းမှာနေအိမ်နဲ့အဆောက်အုံတွေမီးရှို့ဖျက်ဆီးခံရမှုတွေရှိခဲ့တာပါအရေအတွက်အားဖြင့်6,000နီးပါးဖြစ်ပါတယ်မကွေးတိုင်းကဒုတိယအများဆုံးဖြစ်ပြီးမြို့နယ်7ခုထက်မနည်းမှာနေအိမ်နဲ့အဆောက်အအုံ13,000ကျော်မီးရှို့ဖျက်ဆီးခံခဲ့ရတာပါမြို့နယ်တွေထဲမှာဆိုရင်ရွှေဘုံမြို့နယ်ကအများဆုံးဖြစ်ပြီးမီးရှို့ခံရတဲ့နေအိမ်နဲ့အဆောက်အအုံ9,300ကျော်ရှိခဲ့ပါတယ်ရှမ်းမြောင်မှာစတင်ခဲ့တဲ့စစ်စင်ရေးတစ်တုံညာနှစ်ခွန်နောက်ပိုင်းရခိုင်ပြည်နယ်မှာနေအိမ်နဲ့အဆောက်အုံတွေမီးရှို့ဖျက်ဆီးခံရမှုတွေညှင့်တက်ခဲ့ပါတယ်။သုံးနှစ်ခွဲကျော်ကာလအတွင်းရခိုင်ပြည်နယ်ကမြို့နယ်15ခုထက်မနည်းမှာနေအိမ်နဲ့အဆောက်အုံ4,100ကျော်မီးရှို့ဖျက်ဆီးခံခဲ့ရပါတယ်။ဒီပမာဏရဲ့ရာနှုန်းပြည့်နီးပါးဟာ2023ခုနှစ်နိုဝင်ဘာလနောက်ပိုင်းမှာဖြစ်ခဲ့တာပါ။ဒါအပြင်မန္တလေးတိုင်းမှာလည်းစစ်စင်ရေးနောက်ပိုင်းနေအိမ်နဲ့အဆောက်အအုံ4,900ကျော်မီးရှို့ဖျက်ဆီးခံခဲ့ရပါတယ်။ဒါဟာစစ်စင်ရေးအလွန်ကာလမန္တလေးတိုင်းမှာသုံးဆနီးပါးမြင့်တက်လာခဲ့တာပါ။
ဒီမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
ခုတော့လူတို့မြင်တွေကိုဆက်ပြီးနားထောင်ကြအောင်ပါမြန်မာပြည်မှာပေးစာတွေကိုမအေးတန်တော်ကျော်ကတင်ပြပြန်ချပေးထားပါတယ
်ဒီနေ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမြတ်ရှင်VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တင်တဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တိုးလေးတွေနဲ့စာချင်ပါတယ
်။သောရရှင်တယောက်နာမည်တော့မပြောပါနဲ့ချင်းပြည်နယ်မတူပီကွာဆိုပြီးတော့စာရေးထားတဲ့ Messenger ကသွားရရှင်ဖြစ်ပါတယ်။မင်္ဂလာပါ VOE။ VOE နားထောင်တာ1988ခတဲ့ကွာ။ online လည်းမရှိတောတဲ့တောင်တဲ့စစ်ဘေးရှောင်ရင်လည်းတခါတလေ online ရှိတဲ့နေရာရောက်တဲ့အခါမှာစာရေးလိုက်ပါတယ်။ Radio တက်ခဲလေးတောင်ဝယ်မရပါဘူး။ကျေးဇူးပါတဲ့။ဟုတ်ကဲ့ပါ။ခဲတဲ့နေ့ကိုနားဆင်နေတဲ့စစ်ဘေးရှောင်သွားရရှင်ဖြစ်ပါတယ်။ဘေကင်ကျမ်းမာပါစေလို့ဆုတောင်းပေးချင်ပါတယ်ရှင်။ဒါထက်တော့ရှင်တယောက်ဇင်ဆိုတဲ့တော်ရရှင်မှာ view မြန်မာပိုင်းမနေ့ပိုင်းအစီအစဉ် Facebook မှာကြည့်လို့မရပါဘူးဘယ်မှာနားထောင်ရမလဲတဲ့။ Okay ကျမတို့ view မြန်မာဌာန Facebook မှာအစီအစဉ်တွေရှိပါတယ်နော်။နေ့တိုင်းမနေ့ကောညောတင်ထားပေးပါတယ်။တခါတလေကျမတို့ရဲ့ diet အတန်ထုတ်လွှင့်ခြင်းဒါမှမဟုတ်လေရုပ်မြင်သံကြားထုတ်လွှင့်ခြင်းမှာ Facebook မှာ diet တခါတလေမတက်ဘူးဆိုရင်ကျမတို့အတန်လွန့်ပြီးပြီးချင်းဒါမှမဟုတ်လေဒီရုပ်မြင်သံကြားအစီအစဉ်ပြီးပြီးချင်းမှာစစ်ချင်းပြန်ပြီးတင်ပေးပါရင်ဒါကြောင့်မို့ Facebook မှာမရှိဘူးဆိုတော့မရှိပါဘူးเนาะ Facebook မှာရှာကြည့်ပါတကယ်လို့တခါတလေအခုပြောသလိုမျိုးဓာတ်ရိုက် Facebook ကနေပြီးတော့လွှင့်နေတဲ့အချိန်ကြည့်လို့မရဘူးဖြစ်တတ်တယ်ဆိုရင်လည်းကျမတို့ရဲ့ VOA YouTube စာမျက်နှာမှာကြည့်လို့ရပါတယ်ရှင်နောက်တစ်ခုကကျမတို့ရဲ့ VOA Internet ရဲ့ပင်မစာမျက်နှာဖြစ်တဲ့ bambi.voanews.com မှာလည်းကြည့်နိုင်ပါတယ်စလုံးပေါင်းက bambi.voanews.com ဖြစ်ပါတယ်ရှင်အစီအစဉ်တွေကိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဒီတော့ရှင်လိုပဲနောက်ထပ်တော့ရှင်မှုံမှုံကလည်းနေ့စဉ်တိုက်ရိုက်ထုတ်လွှင့်တာရှားလို့မတွေ့လို့ပါတဲ့မနေ့ပိုင်းညပိုင်းအစီအစဉ်တွေမတွေ့ရတော့ဘူးဘာဖြစ်လို့ပါလဲလို့ရေးလာပါတယ်ရှင်ဟုတ်ကဲ့ဒါကဇူလိုင်လကုန်မှာရေးလိုက်တာပါနော်ကျမပြန်ပြီးတော့သူ့ကိုမေးကြည့်ပါရဲ့ဘယ်နေရာမှာမတွေ့ရတာလဲဆိုတာကိုကျမပြန်မေးထားပါတယ် Facebook YouTube စသဖြင့်အတိအကျပြောပေးပါပြင်ဆင်ပါမယ်လို့အကြောင်းလည်းပြန်ပါမယ်လို့ပြောထားပါတယ်ရှင်Facebook လိုခက်တူတူတကြောင်ပြန်လာလို့ဟုတ်ကဲ့ကျမတို့ Facebook ကဆိုရင်တော့ကျမကကပထမတော်ရရှင်ကိုရှင်းပြခဲ့တယ်လို့ပဲ Facebook မှာအစီအစဉ်တွေကိုအမြဲမပြတ်တင်ပေးနေပါတယ်နော်ထုတ်လွှင့်နေချိန်တစ်ဝက်တစ်ပြက်မလို့အစအဆုံးပြန်ပြတင်ပေးလို့မရဘူးဆိုရင်တော့မှကျမတို့ထုတ်လွှင့်ချိန်ပြီးပြီးချင်းမှာပဲကျမတို့ပြန်ပြီးတင်ပေးပါတယ်ရှင်ဒါကြောင့်မို့ကျမတို့ရဲ့ VOA မြန်မာပိုင်း Facebook စာမျက်နှာကိုအဓိကထားပြီးကြည့်ရှုပါလို့ပြောချင်ပါတယ်နော်နောက်ထပ်သောရရှင်တရားပြီးခဲ့တဲ့တပတ်တုန်းကမေးလာတာကျမလည်းဖြေချပြလိုက်တာနားထောင်နေသောရရှင်နေကြားမယ်ထင်ပါတယ်ကျမတို့ရဲ့ဒီလိုင်းဒိုမီတာထုတ်လွှင့်မှုကျမတို့ရေဒီယိုကနေလိုင်းဒိုမီတာထုတ်လွှင့်မှုမနေ့ပိုင်းအစီအစဉ်တွေဖန်လို့မရဘူးလို့သောရရှင်နေတော်တော်စာရေးလာကြတာပါစာရေးပြီးမေးလာသူမှန်သမျှကိုလည်းကျမလိုင်းဒိုထုတ်လွှင့်မှုရဲကန်တမ်းရှိရဲဆိုင်ထားရဲဆိုတာ messenger ကလည်းပြန်ကြားပေးပါတယ်ဒီမြန်မာပြည်ကဘေးစားအစီအစဉ်ကနေပြောလေကျမပြန်ပြောလိုက်ပါရဲ့နော်ဒီမှာစိတ်မကောင်းစရာကောင်းတာကသောရရှင်တယောက်ပြန်ရေးလာတာအင်တာနက်ကမရလို့ပါတဲ့အခုလိုဖြေချပေးရတဲ့အတွက်ကျေးဇူးပါ VOE တဲ့ဟုတ်ကဲ့အင်တာနက်မရတဲ့သူတွေကလိုင်းဒိုမီတာကိုအဓိကထားပြီးတော့ရေဒီယိုအစီအစဉ်တွေရေဒီယိုသတင်းတွေကိုဖမ်းယူနားဆင်ရတာမလို့အင်တာနက်မရှိတဲ့လူတွေအစီအစဉ်တွေကိုနားမဆင်ရဘူးဆိုတဲ့အခြေအနေကိုရောက်နေတာဖြစ်ပါလေ VOE ကထုတ်လွှင့်ပေးတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေစာရေးမေးလာကြတဲ့စာရီတွေမှာစာတစ်စောင်မှာတော့သောရရှင်တယောက်စာတူတူပဲရေးလာတာပါဟမ်စကောင်းဆောင်တက်ခံရတဲ့သတင်းလေးတင်ပေးပါအောင်နဲ့တကယ်လားသတင်းကျူလားတည်ကျင်လို့ပါတယ်တော်ရရှင်သတို့ဆော့ဖြစ်ပါတယ်ဟုတ်ကဲ့ပါရှင်အဲ့ဒီသတင်းကိုကျမတို့သတင်းတက်တဲ့ချင်းဇူလိုင်လ31ရက်နေ့ကကျမတို့သတင်းဖော်ပြခဲ့ပါရင်နော်အစ္စရေးရဲ့တိုက်ခိုက်မှုကြောင့်ဟမ်စ်နိုင်ငံရေးခေါင်းဆောင်တေဆုံးဆိုတဲ့သတင်းကောင်းစင်နဲ့ဖြစ်ပါတယ်အီရန်သမားတဲ့ကျန်းသစ္စာချင်းစုပွဲတက်ရောက်ဖို့ထေရန်မြို့တော်ကိုရောက်နေတဲ့ဟမ်စ်အဖွဲ့ခေါင်းဆောင်အစ္စမာဟာနီယာအစ္စရေးရဲ့တိုက်ခိုက်မှုကြောင့်တေဆုံးသွားတဲ့အကြောင်းဟာမက်စ်အဖွဲ့ကပြောတဲ့သတင်းကိုတင်ထားပေးတာဖြစ်ပါတယ်။အီရန်နိုင်ငံကအိမ်တအိမ်မှာတေဆုံးသွားတယ်ဆိုပြီးတော့ဟာမက်စ်အဖွဲ့ရဲ့ Telegram မှာဖော်ပြထားပါတယ်ရှင်။ကျမတို့ရဲ့ VOA ဝက်ဆိုက်မြင်တာဒါမှမဟုတ်လည်းကျမတို့ရဲ့ VOA အင်တာနက်ဆာမြင်တာမှာပြန်ရှာပြီးတော့ဖတ်ရှုလို့ရပါတယ်နော်။ရှင်ဖွင့်ကျင်လို့ပါလို့ရေးလာတဲ့သောရရှင်တယောက်ရဲ့အစားအစောင်ဖော်ပြပေးကြပါရစ်မြန်မာနိုင်ငံမှာစီရေးပရိပခာတွေးကြုံနေရတဲ့ပြည်သူတယောက်ရေးလာတာဖြစ်ပါရင
်ကျမတို့ရွာကစစ်တောင်းမြစ်အရှိတ်ကန်းကပါပဲခူးတိုင်းဒေသကြီးကြောက်ကြီးမြို့နယ်နတ်တန်ခွင်ကျေးရွာကပါ2023နှစ်ကုန်မှာတိုက်ပွဲတွေဖြစ်ပြီးကြတဲ့ကရွာကိုမပြောင်းရတော့ပါဘူးရွာကိုပြန်ကြည့်ခွင့်ပစ္စည်းကျန်းသာတည်ယူခွင့်ကိုယ့်အိမ်မီးလောင်မလောင်ကြည့်ခွင့်မရခဲ့ပါဘူးအိမ်ကြံမကြံပြန်ကြည့်ချင်ပါတယ်ခနာလေးဖြစ်ဖြစ်အချိန်ပိုင်းလောက်လေးတောင်မှပြန်ခွင့်ကြည့်ခွင့်မရပါဘူး။တာဝန်ကျတပ်တွေကလည်းလမ်းတစ်လျှောက်မှာထိန်းချုပ်ထားပါတယ်။တိုက်ပွဲတွေလည်းမရှိတော့ဘူး။ကျမတို့ရွာကရွာသူရွာသားတွေရဲ့ကိုစားအိမ်ကိုခနာလေးပြန်ကြည့်ခွင့်ပစ္စည်းကြံခဲ့ရင်ပစ္စည်းတယ်ယူခွင့်တစ်ချက်လောက်ခွင့်ပြုပေးပါလို့ VOE ကနေတစင်းလက်ရှိနယ်မြေကိုထိန်းချုပ်ထားတဲ့တပ်ဖွဲ့တွေကိုပြန်ကြားခြင်းပါတယ်ရှင်။ရွာကိုပြန်မဲ့လမ်းတရှောက်ပဲနယ်ကုန်းအထွက်ကနေကျမတို့ရွာအထိတာဝန်ကျတပ်တွေကဝင်ခွင့်မပေးပါဘူးဖြစ်နိုင်ရင်တရက်လေးလောက်ရွာကိုပြန်ခွင့်ပေးပါလို့ခွင့်တောင်းခံအပ်ပါတယ်ရှင
်ကျေးဇူးတင်စွာဖြင့်နတ်တန်ခွင့်ကျေးရွာသူကျေးရွာသားများတဲ့ဒီထဲမှာဒီစာထဲမှာတော့သူကရေးထားတဲ့အထက်မှာ26ရက်12လ24ဆိုပြီးရေးလာတာပါဒါပေမဲ့အခုမှကျမတို့ကလည်း2024မှာဩဂုတ်လပဲရှိသေးတယ်ဆိုတော့ဒီဇင်ဘာလရောက်ဖို့12လပိုင်းရောက်ဖို့လိုပါသေးရဲ့နော်။ဒါကြောင့်သူ့ကိုတော့ကျမရက်စွဲမှားနေတာလားဆိုပြီးပြန်မေးထားတာအခုထိအစားမပြန်သေးပါဘူး။ကျ ကျမတို့ပြောတဲ့ data ဒီ net ငွေကြေးရွာကဖြစ်တဲ့တိုက်ပွဲတွေနဲ့ပြန်ပြီးတော့ရှားကြည့်တော့ကြတော့မနေ့က2023ဒီဇင်ဘာလလောက်ကဖြစ်မယ်ထင်ပါတယ်သူရေးထားတဲ့စာအိမ်မှာတိုက်ပွဲတွေဖြစ်နေတယ်ဆိုတာသိရပါတယ်ဒီသောရရှင်ကရွာသူရွာသားတွေအိမ်ကိုပြန်ပြီးပစ္စည်းလေးတွေယူခြင်းမယ်တဲ့ဒါနဲ့ကျမလေး online ပေါ်မှာဒီ net ငွေကြေးရွာကအခြေအနေနဲ့ပတ်သက်ပြီးတော့သတင်းဗီဒီယိုတွေသတင်းတွေလိုက်ပြီးဖတ်ကြည့်တော့ပြခဲ့တဲ့ရပိုင်းတွင်ကပဲအဲ့ဒီဘက်ကိုစစ်ဘက်ကရဟရင်တွေပြန်တန်းနေတယ်ဆိုတဲ့သတင်းလေးတွေ့ရတယ်။နောက်တော့ဒီရွာတစ်ရွာလုံးပျက်စီးနေတဲ့ဓာတ်ပုံတွေလည်းတွေ့ရတယ်လို့မျိုးအခုနောက်ဆုံးရေကြီးပြော်ဖျားကရေလင်မှာပေါ်နေတဲ့ဓာတ်ပုံကိုတွေ့ရပါတယ်ရှင်။အဲ့ဒီမှာဒီဓာတ်ပုံတင်ထားတဲ့တယောက်ကရေးထားတာကဒီရွာမှာရေဘေးဒုက္ခရောက်နေလို့ကုညီမှုတွေတော့ပြောမပေးကြပါနဲ့တဲ့။တရွာလုံးလည်းဘယ်သူမှမရှိတော့ပါဘူး။ရွာထဲမှာလည်းလူတွေမရှိကြလို့ပါဆိုပြီးတော့အခြေအနေကိုရေးထားပါတယ်ဆိုရင်နောက်ဆုံးရေကြီးတဲ့အခြေအနေကိုတွေ့ရပါတယ်နော်။ဒီတစ်ပတ်တော့သောရရှင်ရဲ့ပေးစာတွေကိုဒီမာတင်ရက်ချင်ပါရဲ့နော်အားလုံးပုံမကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအမြဲဆုံးပိုင်ဆိုင်နိုင်ပါစေဆုတောင်းဆန္ဒပြုပါတယ်ရှင
်ကျွန်တော်တို့ Viewer မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ် Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ view မြန်မာပိုင်းသောရရှင်နေရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို View မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို View ရဲ့ Internet စာမျက်နှာနဲ့ဖုန်းပေါ်က View ရဲ့ App ဒီမှာလဲတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ view app နာမည်က view bammies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bammies.viewnews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ view ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးရန်ရဲ့ကင်းရှင်၊ရှင်လန်းချမ်းမြေကြပါစေရှင
်။ဆက်ပြီးတော့ကမ္ဘာတော်အထူးကြတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ယူဂန္ဓာနိုင်ငံမှာမျက်စိမမြင်သူတွေအတွက်ထောက်ကူဖြစ်စေမဲ့ဖုန်းကနေအတန်ထွက်ဖတ်ပေးနိုင်တဲ့ app တစ်ခုကိုတည်ထွင်လိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံကကျွန်းတွေပေါ်မှာလွန်ခဲ့တဲ့နှစ်ခွန်သိန်းလောက်ကနေထိုင်ခဲ့ကြတဲ့လူတွေဟာအရက်3ပေလောက်ပဲရှိတယ်ဆိုတာကြောက်ဖြစ်ယူကျွန်းတွေကတစ်ဆင့်သုတနာပညာရှင်တွေကတည်ပြနိုင်ခဲ့ပါတယ်။ဒီလိုကမ္ဘာတစ်လောကထူးထူးခြားခြားသတင်းတွေကိုကိုရင်းချမ်းနဲ့မမျှဇေယောင်တို့ကတင်ဆက်ထားပါတယ်။
ယူဂန္ဓာနိုင်ငံမှာမျက်စိမမြင်တဲ့သူတွေအတွက်ထောက်ကူဖြစ်စေမဲ့ဖုန်းကနေအသံထွက်ဖတ်ပေးနိုင်တဲ့ app တစ်ခုကိုတီထွင်လိုက်ပါတယ်။မျက်မမြင်တွေဖတ်နိုင်တဲ့ Braille စာသားရဖို့ဟာအာဖရိကတိုက်နိုင်ငံတွေမှာအဓိကအခက်အခဲဖြစ်နေပြီးတော့ဒီ Braille စာကိုရဖို့အခက်အခဲတွေကြောင့်ကျောင်းသူကျောင်းသားတို့များများကြောက်ထွက်ရတာလည်းရှိပါတယ်။အခုတီထွင်လိုက်တဲ့မျက်မမြင်တွေကိုကူညီပေးနိုင်တဲ့ app ဟာဖုန်းကတစ်ဆင့်300မှာဖြစ်ပြီးဒီ app ကြောင့်မျက်စိမြင်တဲ့သူတွေလိုပဲအခွင့်အရေးရနိုင်ပါတယ်။ဥပမာစာမေးပွဲခန်းထဲမှာမေးတဲ့မေးခွန်းစာရွက်ကို Braille စာသားအဖြစ်ပြောင်းတာကိုထိုင်ဆောင်မှုမလိုတော့ပဲတခြားသူတွေလိုပဲကိုယ့်ဘာသာကိုဖတ်နိုင်ပြီးတော့မေးခွန်းတွေဖြေနိုင်မှာပါ2014ခုနှစ်သကောင်စင်းကောက်ယူချက်တွေအရယူဂန္ဓာနိုင်ငံမှာမျက်စိမမြင်သူ2သိန်းခွဲလောက်ရှိပြီးအဲ့ဒီက1900လောက်ဟာကျောင်းနေရွယ်ကလေးငယ်တွေဖြစ်ပါတယ်ဆူဇီဝေါ်တာဟာဗက်စတင်းကုမ္ပဏီကတီထွင်ဖန်တီးခဲ့တာဖြစ်ပြီးတော့ဒီမျက်မမြင်တွေကိုကူညီပေးမဲ့ app ဟာတယ်လီဖုန်းရဲ့ကင်မရာလွယ်လွယ်ကူကူဆက်သွယ်ကင်ဆောင်ထားနိုင်မှုကိုအသုံးပြုပါတယ်။အခုလောလောဆယ်တော့ဒီ app ကိုအသုံးပြုနိုင်မှုအတွေ့ကျောင်းသားတွေတပတ်လေးချင်းတင်ကြားပေးမှဖြစ်ပြီး သင်တန်းပြီးသွားရင်တော့မိုဘိုင်းဖုန်းအစ်စ်ကိုလည်းအခမဲ့ပေးမှာပါ။ယူကနာနိုင်ငံတဝမ်းကျောင်းသားတထောင်လောက်ကိုအခုလိုအကူအညီတွေပေးသွားဖို့ဒီ app ကိုတီထွင်သူတွေကမျှော်လင့်ထားပါတယ်ရှင်။
အင်ဒိုနီးရှားနိုင်ငံကကျွန်းတွေပေါ်မှာလွန်ခဲ့တဲ့နှစ်ခုနှစ်သိန်းလောက်ကနေထိုင်ခဲ့တဲ့လူတွေဟာအရက်3ပေလောက်ပဲရှိတယ်ဆိုတာကိုကျောက်ဖြစ်ရုပ်ကျွင်းတွေကတဆင့်သုတေသနပညာရှင်တွေကအတည်ပြုနိုင်ခဲ့ပါတယ်။ဒီရှေးဦးလူသားတွေဟာ Homo Florensiensis ဆိုတဲ့ရှေးဦးလူသားမျိုးနွယ်အသေးလေးတွေနဲ့ဆက်နွယ်မှုရှိတယ်လို့ယူဆပြီးတော့လွန်ခဲ့တဲ့နှစ်20ကရှာဖွေတွေ့ရှိခဲ့တဲ့အချိန်ကသူတို့ကိုလူပုလေးတွေလို့နာမည်ပေးထားပါတယ်။ရှေးဦးလူပုလေးတွေရဲ့အယိုးကိုရှာဖွေတွေ့ရှိပြီးတဲ့နောက်သူတေသနာပြုလေးလာချက်တွေအရက်အမြင့်3ပေလောက်ပဲရှိတာကိုအတည်ပြုနိုင်ခဲ့ပါတယ်။ကနဦးတုံးကတော့အယိုးကသေးလွန်းတဲ့အတွက်ခလေးအယိုးလို့ထင်မိခဲ့ပေမဲ့လည်းနောက်ပိုင်းလေးလာချက်တွေအရလူကြီးအယိုးဆိုတာကိုအတည်ပြုနိုင်ခဲ့တာပါ။အခုအစ်တွေ့တဲ့အယိုးနဲ့အရင်ကတွေ့ထားတဲ့အယိုးကိုနှိုင်းရှင်လေးလာနေပြီးဒီလူပုလေးတွေဟာလူတွေရဲ့စင်ကဲပြောင်းလဲမှုမှာဘယ်လိုနေရာမှာရှိနိုင်တယ်လဲဆိုတာနဲ့သူတို့ဘာကြောင့်လူအသေးလေးတွေဖြစ်စင်ကဲပြောင်းလဲရတယ်လဲဆိုတာကိုစပီးလေးလာကြမှာပါပိုပြီးအရက်ရှည်တဲ့လူသားမျိုးနွယ်ကစဉ်သက်လာတာလားဒါမှမဟုတ်ပိုပြီးရှေးကြတဲ့လူသားမျိုးနွယ်စုတွေပဲလားဆိုတာကတော့စပီးလေးလာရမှာပါသူတို့ရဲ့လေးလာတွေ့ရှိချက်တွေကို Nature Communication Channel မှာရေးသားထုတ်ဝေထားပါတယ်ခင်ဗျာ
ဥရောပတိုင်းမွန်တီနီဂရိုနိုင်ငံမှာတည်ဆောက်ခဲ့တဲ့ပုံစံတူဆေယာဇုခေ Vikings တွေတစီဟာတစ်နှစ်ကြာဥရောပတိုက်ကိုလှည့်လည်မှာပါ Saga Farming လို့နာမည်ပေးထားတဲ့ဒီ Viking တွေကိုတည်ဆောက်ဖို့နှစ်ပေါင်းများစွာအချိန်ယူခဲ့ရပြီး Norway နဲ့ Denmark အစိုးရတွေကလည်းအကူအညီတွေပေးခဲ့ပါတယ် Denmark နဲ့ Norway အစိုးရကြားပူးပေါင်းဆောင်ရွက်မှုတွေနဲ့1980-80ပြည်နှစ်တွေကစတင်ခဲ့ပြီးVikings ဆီရဲ့လေကိုဘလို့ရွက်လွင့်သွားလာခဲ့တယ်ဆိုတာကိုသိရဖို့ရည်ရွယ်ပါတယ်။ Vikings တွေဟာသူတို့ရဲ့အသိပညာတွေကိုမှတ်တမ်းတင်ထားတာမရှိတဲ့အတွက်အခုလိုပုံစံတူလေကိုဖန်တီးပြီးသူတို့လိုခရီးကြမ်းတွေကိုသွားလာရကနေသူတို့ဘယ်လိုတွေလုပ်ခဲ့တယ်ဆိုတာကိုသိလာနိုင်ပါတယ်။1893ခုနှစ်တွေကလေးကနှိုးဝင်နိုင်ငံမှာတွေ့ရှိပြီး1980ပြည်နှစ်တွေမှာအပြည့်အဝဒူးဖော်ရထားတဲ့ကုန်တယ်လေပုံစံအတိုင်းပုံစံတူတိဆောက်ထားတာပါ။ဒီလေကိုဝတ်တစ်ချနဲ့ထင်းယူသားတွေနဲ့တိဆောက်တာဖြစ်ပြီးအရှည်69ပေနဲ့အကျယ်16ပေရှိပါတယ်။ရွက်တွေလှော်တဲ့တွေလည်းပါဝင်ပြီးလေဆန်နဲ့အည်ဆန်ကိုသွားနိုင်ဖို့အတွက်လျှက်စစ်မော်တာလေးလုံးတက်ဆင်ထားပြီးတော့3တန်လောက်အလေးချိန်ရှိတဲ့ဘက်ထရီတွေကိုလည်းတည်ဆောင်ထားပါတယ်ရှင
်။အခုအစီအစဉ်တွေကိုမင်းကန်ပြည်တော်စုပြည်တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်နေတာပါ။ဒီနှစ်မနက်ခင်းအစီအစဉ်တွေပြီးမှတော့သတင်းအကြီးအကျယ်ကိုပြောပြပေးပါဦးမယ်။ရုရှားနိုင်ငံအနောက်ခြမ်းကော့စတီတာနေရာအတော်များများမှာရုရှားယူကရိန်းနယ်စပ်ကနေအတွင်းပိုင်းကီလိုမီတာ30အထိယူကရိန်းတပ်တွေဝင်ရောက်လာတာကိုဟန်တာခဲ့တယ်လို့ရုရှားဘက်ကပြောပါတယ်။ပြီးခဲ့တဲ့6ရက်အတွင်းရုရှားနိုင်ငံတဲ့ယူကရိန်းတပ်တွေဝင်ရောက်တိုက်ခိုက်ခဲ့တယ်ဆိုခဲ့တာကိုယူကရိန်းသမ္မတဇယ်လန်စကီကပထမဦးဆုံးကြေဖြစ်တွေ့ဝိုက်ပြီးဝန်ခံလိုက်ပါတယ်။ရန်သူတပ်ဖွဲ့တွေကတကြကရင်တွင်နဲ့တူရုရှားပိုင်နဲ့ထက်ဝင်ရောက်ဖို့ကြိုးပမ်းတာကိုရုရှားတပ်တွေဟန်တာနိုင်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကကြေညာပါတယ်။အစ်ရွေးရန်သူတွေဟာအရင်ကမလုတ်ခဲ့ဘူးတဲ့အန်ရယ်မျိုးနဲ့အစ်ရွေးကိုအန်ရယ်ပြို့ဖို့ချိတ်ချောက်နေတယ်လို့အစ်ရွေးကာကွယ်ရေးဝန်ကြီး UF Gallant ကပြောကြားလိုက်ပါတယ်။အစ်ရွေးနိုင်ငံအတွက်စစ်စခန်းတစ်ခုမှာအစ်ရွေးကာကွယ်ရေးတပ်ဖွဲ့ဝင်အစ်စ်တွေကိုတနင်္ဂနွေနေ့ကမိန်ကွန်းပြောကြားမှာအခုလိုပြောဆိုခဲ့တာပါ။အစ်ရွေးဟာမစ်စစ်ပွဲဟာဒေသတွင်းစစ်ပွဲကြီးအဖြစ်ပိုပြီးကြေပြန့်လာဖို့ချိတ်ချောက်လာချိန်မှာအခုမှတ်ချက်ထွက်ပေါ်လာခဲ့တာလည်းဖြစ်ပါတယ်။ဒီလိုနိုင်ငံမှာတော့တော်လိုင်းရဲ့အဆောင်တက်တွေဟာလာမယ့်အင်္ဂါနေ့ထိအီရန်နောက်ဖက်ခြမ်းမှာစီရဲလေ့ကျင့်နေတယ်လို့အီရန်နိုင်ငံပိုင်သတင်းကတတင်းကလေးနေ့မှာကြေညာပါတယ်။အီရန်နိုင်ငံနဲ့နယ်ချင်းဆက်နေတဲ့အီရန်နောက်ချမ်းကာမန်ရှားပြည်နယ်ထဲမှာတောက်ကြနေကြတဲ့ကစီရဲလေ့ကျင့်နေတာကိုတက်ရရှိသူပြောဆိုချက်ကိုကပြီးအီရန်နိုင်ငံပိုင်သတင်းဌာနကကြေညာသွားခဲ့တာပါ။မြို့တော်ဒီအီရန်မှာဇူလိုင်31ရက်ကဟားမတ်အကြီးကဲလောက်ချက်ခါပြီးတဲ့နောက်အစ်ရွေးကိုတုံ့ပြန်မယ်လို့အီရန်ကပြောထားပါတယ်။သတင်းချင်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာ။ဒီကနေ့မနက်အစီအစဉ်ထုတ်လို့ရမှုကနားလောမှာခုအစီအစဉ်ကို VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ် VOA ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးအထွေထွေပါတယ်ဒီမှာပြည်သူပြည်သားအလုံးကျမ်းမာချမ်းသာဘေးပရာဒုက္ခဝေးကွာကြပြီးဆန္ဒဘဝထပ်သူမြတ်သည့်ဖြစ်ကြပါစေကျွန်တော်တမောင်သားပါ